Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မတ်လ15ရက်ဘူဒူဝင်းညပိုင်းဖီဝေစီစဉ်တွေကိုမေကင်ပြည်အောင်စုမြို့တော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းကီလိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်စမဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့American Donald Trump ဆိုလွန်ခဲ့တဲ့စနေကျော်ကအခွန်ဆောင်ခဲ့ပြီးတဲ့မှတ်တမ်းကိုလက်ခံရရှိခဲ့တယ်လို့ဆိုတဲ့သတင်းတော့ကို Trump ကပြေပန်ထုတ်နေလိုက်ပါတယ်။ Netherlands နိုင်ငံမှာတော့လွတ်တော်ရွေးကောက်ပွဲတွေဒီကနေ့မှပဲစတင်မဲပေးနေကြပါပြီ။ဒီလိုထိတဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမှတ်ခင်ဖြူဖြူနဲ့တူညင်ညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာကတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အင်္ဂါနေ့ညနေပိုင်းမှာတရုတ်ပြည်သူ Trump နိုင်ငံမြန်မာနိုင်ငံဆိုင်ရာအထူးကူစလဲ Mr. Sun Kyo-shin နဲ့တရုတ်နယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေတရုတ်နိုင်ငံယူနန်ပြည်တယ်မှာတွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးတော့
သူတို့ဖြစ်တော့ဒီမတ်လ6ရက်နေ့မှာကျွန်တော်တို့ဒီလောက်ကကိုဒီနောက်ပိုင်းမှာမတပ်ဖွဲ့တွေအနေနဲ့ဟိုမလွေးမချောင်စားတဲ့
ဒီခိုင်လက်နက်ကန်တက်ရဲစေဦးစီးချုပ်ဒေါက်တာမျိုးထွန်းအောင်ကခုလိုပြောသွားတာကိုမကြခင်မှာပြေစုံနာဆင်ကြမှာပါဒါပြင်သူနာပြည့်ဝန်ထမ်းနဲ့ចောင်းသား900လောက်ဒီကနေ့ရန်ကုန်မှာဆန္ဒပြရတဲ့တဲ့စရရီကိုခုညပိုင်းမှာတင်ဆက်ပြီးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာတဲ့တွေကိုခူအောင်လည်းဦးနဲ့မက်ခင်ဖြူဖြူတို့ကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့2005ခုနှစ်တုန်းကခွန်ဆောင်ရဲ့မှတ်တမ်းတွေကစာမျက်နှာနဲ့မျက်နှာကိုမမျှော်လင့်မဲအီးမေးလ်ကနေလက်ခံရရှိခဲ့တယ်လို့ဆိုရဲခွန်ဆောင်ရဲ့ကျန်းကျင်သူပူလစ်ဇာဆုရှင်သတင်းသမားဒေးဗစ်ကေဂျွန်စတန်ကိုသမ္မတကဗိုလ်ထုနေအစောပိုင်းမှာပဲတွစ်တာလူမှုကွန်ရက်ကနေဝေဖန်ထုတ်နယ်လိုက်ပါတယ်သမ္မတရင်ဗျူတော်ကတော့အင်္ဂါနေ့နောက်ပိုင်းမှာကြေညာချက်ထုတ်ပြန်ပြီးသမ္မတထွန့်မှာ2005ခုနှစ်မှာဒေါ်လာတန်150ရောဝင်ငွေရခဲ့ပြီး38တန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်ခဲ့တဲ့အကြောင်းနဲ့ခွန်ဆောင်ထားတဲ့ဒီဝန်မှတ်တမ်းတစ်ခုကိုဖော်ပြတဲ့ရုပ်မြင်သံကြားဌာနရဲ့လောက်ရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ် MSNBC TV စီစဉ်ကသတင်းမထုတ်ပြန်ပြီးအင်္ဂါနေ့နောက်ပိုင်းမှာပဲသမ္မတရင်ဗျူတော်ကကြေညာချက်ထုတ်ပြန်ခဲ့တာပါသမ္မတထရမ့်ရဲ့2005ခုနှစ်ကွန်မန်တန်တွေကစာမျက်နှာနဲ့မျက်နှာကိုဖော်ပြခဲ့တဲ့ MSNBC ရုပ်မြင်သံကြားစီစဉ်မှု Richard Maddow ကတော့တရင်တော့ဂျွန်စတန်ထံကနေတရင်စရခဲ့တာဖြစ်တဲ့အကြောင်းပြောဆိုပေးပါရစေ။တရင်တော့ဂျွန်စတန်ကတော့သမ္မတထရမ့်ရဲ့ကွန်မန်တန်စာမျက်နှာတစ်ခုကိုသူ့စာရွေးထဲကနေတွေ့ခဲ့ရတာဖြစ်ပြီးဘယ်သူကဘာအတွက်နဲ့ပို့လိုက်မှမသိဘူးလို့ပြောဆိုထားပါရစေ။လက်ခံရရှိထားတဲ့စာမျက်နှာနဲ့မျက်နှာနဲ့ပတ်သက်လို့သမ္မတအင်ဗျူတော်ကမှတ်ချက်ပေးဖို့မိတ္တူတွေပေးဖို့ခဲ့ကြောင်းလဲ MSNBC TV စီစဉ်မှုမက်တော့ကပြောပါရစေ။အင်္ဂါနေ့ညနေပိုင်းရုပ်မြင်သံကြားကမထုတ်လွှင့်ခင်အင်ဗျူတော်ကလည်းဦးမှုယူပြီးထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာတော့ရုပ်မြင်သံကြားအစီအစဉ်ကိုလူချိန်များအောင်လုပ်ချင်တာနဲ့လွန်ခဲ့တဲ့ဆယ်နှစ်ကျော်ကအခွန်ဆောင်ထားတဲ့မတန်တဲ့ကနေစာမျက်နှာနဲ့မျက်နှာနဲ့ပတ်သက်ပြီးလို့ဥပဒေချုပ်ပေါက်ပြီးတရင်ပေါ်ပြခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။တနအဖြစ်ရွေးကောက်တင်မြှောက်မခံရမိခဲ့ကမစ္စတာထရမ့်မှာကမ္ဘာမှာအအောင်မြင်ဆုံးလုပ်ငန်းရှင်တွေကသူ့ဦးဖြစ်ခဲ့ပြီးအခွန်ပေးဆောင်ထားတဲ့မတန်တဲ့ကိုခိုးယူပေါ်ပြတာဥပဒေနဲ့လုံးဝဆန့်ကျင်နေတဲ့အကြောင်းနဲ့မြို့သားရဲ့သတင်းမီဒီယာတွေကဘလို့သဘောထားမျိုးပဲရှိရှိသမရအနေနဲ့သူ့မူဟာတွေအတိုင်းဆက်လက်ရည်တည်သွားမှာဖြစ်ကြောင်းလည်းကြေညာချက်ကပေါ်ပြထားပါတယ်။
နယ်သာလန်ဝန်ကြီးချုပ်မတ်ခ်ရူတန်နဲ့ရွှေ့ပြောင်းဝင်ရောက်မှုတွေနဲ့အစ္စလာမ်တွေကိုစန့်ကျင်တဲ့ရှေ့နေဟူရက်ဗီယက်တာတို့အသီးသီးဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအဓိကအားပြိုင်နေကြတဲ့ဒီကနေ့လွှတ်တော်ရွေးကောက်ပွဲမှာနယ်သာလန်ပြည်သူတွေမဲပေးနေကြပါတယ်။ရွေးကောက်ပွဲမတိုင်ခင်လူမှုစစ်တမ်းတွေအရကတော့ဝန်ကြီးချုပ်ရူတန်ရဲ့ VVD ပါတီကမစ္စတာဗီယက်တာရဲ့ PVV ပါတီထက်မဆိုသလောက်လူထုထောက်ခံမှုပိုပြီးတော့ရနေတာကိုပြနေပါတယ်။နယ်သာလန်လွှတ်တော်မှာပါတီအတော်များများကိုစားပြုပါဝင်တဲ့ကြောင့်ဒီပါတီပဲနိုင်နိုင်နေရာအများဆုံးရတဲ့ပါတီကအစိုးရတည်ဖွဲ့စည်းဖို့အတွက်ညှို့ပေါင်းဖွဲ့ရမှာပါဒီအတွက်ဆိတ်ဆက်ညှိနှိုင်းမှုတွေလရုံနဲ့ချီချနိုင်ပြီးတန်းနီကအကြီးဆုံးနိုင်ငံရေးပါတီကြီးတွေအားလုံးကတော့မစ္စတာဗီယက်တာနဲ့လက်တွဲမလုပ်နိုင်ဘူးလို့ပြောထားကြပါတယ်မစ္စတာဖီယတာဟာမွတ်စလင်ရွှေ့ပြောင်းဝင်ရောက်သူတွေကိုတိုင်းပြည်ရဲ့ဝင်ရောက်ခွင့်ဟန်တာနောက်ဘလူးတွေကိုပိတ်ပစ်ပြီးကိုရန်ကျန်းစာရောင်းချမှုတွေကိုကြားမြင့်မယ်လို့ဆိုပြီးကတိပြုပြောမဲဆွယ်နေတာဖြစ်ပြီးတော့နယ်သာလန်နိုင်ငံကိုဥရောပတမကအီးယူတွေကနေနှုတ်ထွက်မဲ့ဖို့ဆန္ဒရှိတယ်လို့လည်းပြောဆိုထားတဲ့သူပါနယ်သာလန်ရွေးကောက်ပွဲပြီးရင်တော့ဥရောပကပြင်သစ်နဲ့ဂျာမနီနိုင်ငံတွေမှာလည်းရွေးကောက်ပွဲတွေမကြခင်ဒီနှစ်ထဲကျင်းပဖို့ရှိပါတယ်လက်ရရေးအမျိုးသားရေးဝါယူတွေကနေရာရနေကြတာပါပြည်ထောင်စုမရရွေးကောက်ပွဲကိုရှိလာတဲ့မှာကျင်းပမှာဖြစ်ပြီးတော့ဂျာမနီနိုင်ငံမှာတော့စက်တင်ဘာလထဲမှာရွေးကောက်ပွဲတွေကျင်းပမှာပါရှင်
စီးပွားရေးနိုင်ငံဒမက်စကမြို့ကအဓိကတရားရုံးဆောက်ဦးတွင်မှအထူးခံပုံကွက်တက်ခတ်မှုကြောင့်လူ25ယောက်တမင်နဲ့တည်ဆုံကြောင်းအစိုးရပိုင်းသတင်းကဖော်ပြပါရယ်ဒမက်စကမြို့တော်အချက်ချနေရာကတရားရုံးမှာတက်ခတ်မှုဖြစ်ခဲ့ကြောင်းအစိုးရပိုင်းသတင်းကဖော်ပြရင်အသေးစိတ်အခြေအနေကိုတော့ချက်ချင်းမသိရသေးပါဘူးရှီယာမွတ်စလင်တင်းကျပ်တစ်ခုမှာလူပေါင်း40တမင်နဲ့တည်ဆုံပြီး120ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့အလားတူတက်ခတ်မှုမျိုးဖြစ်ပွားခဲ့ပြီးသတင်းတစ်ပတ်တောင်မပြည့်သေးတဲ့အချိန်မှာပဲအခုနောက်ဆုံးတက်ခတ်မှုနဲ့ကြုံရတာပါစီရအခိုင်အတာဖွင့်နေဆက်နေတဲ့အုပ်စုကတော့တက်ကက်မှုကသူတို့လက်ချက်ဖြစ်ကြောင်းကြေညာခဲ့ပါတယ်တက်ကက်မှုတွင်တည်ဆုံသူအများစုကယူရိုးနိုင်ငံသားဖျားဝူးတွေဖြစ်တယ်လို့လည်းဗြိတိန်ချေဆက်စီရလူခွင့်ရင်စောင့်ကြည့်ကက်ကက်ဖွဲ့ကပြောဆိုထားပါတယ
်အမေရိကန်နိုင်ငံဆိုင်ရေးဝန်ကြီး Rex Tillerson ဟာ၃ရက်ကြာအခြားခီးစဉ်ကိုဒီကနေ့ပဲစတင်လိုက်ပါပြီဂျပန်နိုင်ငံကိုအရင်ဆုံးသွားရောက်မှာဖြစ်ပြီးတော့မဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခိုင်မအောင်လုပ်သွားဖို့နဲ့ဒီမြကိုရီးယားနဲ့ရဲ့ဒီနျူကလ িয়ার နဲ့ဒုံးညီဆိုင်ရာချိန်ချမှုတွေကိုတုံ့ပြန်ကြိုက်တွေ့နိုင်မယ့်နည်းလမ်းတွေဆွေးနွေးသွားမှာဖြစ်ပါတယ်ကြတာပေးနေမှာတော့ဂျပန်ဝန်ကြီးချုပ်ဆင်ဆိုအာဘေဂျပန်နိုင်ငံသားရေးဝန်ကြီးဖူမီယိုကိရှိတာတို့နဲ့တွေ့ဆုံမှုဆင်ဆင်ထားပြီးတောင်ကိုရီးယားနိုင်ငံကိုတော့တောက်ကြနေမှာရောက်ပါမယ်။တောင်ကိုရီးယားယာယီသမ္မတဟွမ်ဂျိုအန်နဲ့နိုင်ငံသားရေးဝန်ကြီးယွန်ပြောင်စီတို့နဲ့တောက်ကြနေမှာတွေ့ဆုံမှာဖြစ်ပေမဲ့လို့လာမယ့်မေလတဲ့ရွေးကောက်ပွဲမှာပါဝင်ရှင်ပြန်ကြမယ်တောင်ကိုရီးယားအတိုက်ခံခေါင်းဆောင်နှင်းနဲ့တော့တွေ့ဆုံမှုဆင်ဆင်ထားတာမရှိပါဘူး။အမေရိကန်တပ်ဖွဲ့တွေကိုနိုင်ငံအတွင်းမှာလက်ခံထားပြီးမြောက်ကိုရီးယားကဒုံးညီတိုက်ခိုက်တာခံရနိုင်တဲ့နေမြေအတွင်းမှာရှိနေကြတဲ့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေဟာအမေရိကန်စိုးရရဲ့မြောက်ကိုရီးယားအပေါ်စီးပွားရေးနဲ့တရမန်ရေးအရဖိအားတွန်းပြဖို့ကြိုးစားနေကြတာကိုထောက်ခံကြပါတယ်။ဒီနေ့ပုံထူးနေမှာပဲဒီမဟာမိတ်နိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေတွန်းပြဖို့ရည်ရွယ်ပြီးတော့ကိုရီးယားကျွန်းဆွယ်အရှေ့ဘက်ပင်လယ်ပြင်နဲ့ဂျပန်မြောက်ဘက်ပင်လယ်ပြင်တွေမှာသုံးနိုင်ငံပူးတွဲစည်းလေ့ကျင့်ခဲ့ကြတဲ့အကြောင်းအမေရိကန်ရေတပ်စစ်ဘက်ညင်ကြားချက်တစ်ခုမှဖော်ပြထားပါတယ်။ဒီမစ္စတာ Tillerson ရဲ့အာရှခီးစဉ်နောက်ဆုံးတစ်ထောင်တရုတ်နိုင်ငံကိုသွားရောက်ချိန်မှာတော့တရုတ်သမ္မတရှီချင်းပင်နဲ့တွေ့ဆုံပြီးလာမယ့်ဧပြီလအစောပိုင်းဖလော်ရီဒါပြည်နယ်မှာကျင်းပမယ့်သမ္မတရှီနဲ့သမ္မတဒေါ်နယ်ထရန့်တို့ရဲ့ထိပ်သီးဆွေးနွေးပွဲအတွက်ကြိုတင်ပြင်ဆင်ဆွေးနွေးတာတွေလှုပ်သွားမှာပါရှင
် View American Stand ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ Line 24 kHz 1239ကไซโตมีเตอร์25กิโลเฮิรตซ์11965ไซโตมีเตอร์32กิโลเฮิรตซ์9323ไซโตมีเตอร์51กิโลเฮิรตซ์5885สนิทตินูนี่มาไลท์ไลมีเตอร์190กิโลเฮิรตซ์1505รูเนี่ยบาทุ่งเล่นปีนี่บาเลยครับ
เนี่ยอีเมเกนตะญมาไอซีซินเยบอดูนี่ญาเปตะเรนนี่ကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုတောအကြခီးစဉ်ဖြစ်ရရှိနေတဲ့စင်ကူဝါယင်ဝန်ကြီးချုပ်ကိုချုပ်တော်ဟာဒီကနေ့မှာတော့သမ္မတဦးတင်ကျော်၊ကာဝေးဦးစီးချုပ်၊ဗိုလ်ချုပ်မင်းမင်းအောင်လှိုင်တို့နဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။နှစ်နိုင်ငံကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှု၊ကွာလကီးရွာလုံခြုံရေးစတဲ့စီးပွားရေးပူးပေါင်းဆောင်မှုကိစ္စရပ်တွေဖြင့်အားရလိုက်စားမှုတိုက်ဖြတ်ရေးအခွန်တိတ်ရှောင်မှုနဲ့ပတ်သက်တာတွေကိုလည်းဝါယင်ဝန်ကြီးချုပ်ကိုချုပ်တော်နဲ့မြန်မာသမ္မတဥတင်ကျော်တို့ကြားဆွေးနွေးခဲ့တဲ့အကြောင်းမြန်မာသမ္မတရုံးကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ခေါင်းဆောင်နေရာကစင်ကူနိုင်ငံကဖွင့်လှစ်ထားတဲ့အတမွေးဝန်းကျောင်းပညာတတ်တင်ကျောင်း၃နှစ်တွင်မြန်မာနိုင်ငံကိုလွှဲပြောင်းပေးပြီးနားလည်မှုစာကြုံလွှာလက်မှတ်ရေးထိုးတဲ့အခမ်းအနားကိုလည်းတက်ရောက်ခဲ့ကြပါတယ်။စင်ကူဝါယင်းဝန်ကြီးချုပ်ဟာဒီကနေ့မှပဲကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့တာပါ။တွေ့ဆုံမှုအတွင်းမှာတော့မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့ဖွံ့ဖြိုးရေးအတွက်တက်မတော်ရဲ့ကြိုးပမ်းမှုတွေကိုရှင်းလင်းပြောကြားခဲ့တဲ့အကြောင်းလည်းကာဝေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။စင်ကူဝါယင်းဝန်ကြီးချုပ်ကတော့စင်ကူဝါယင်းဝန်ကြီးကတော့မြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်စင်ကူနိုင်ငံကပံ့ပိုးကူညီနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းစင်ကူနိုင်ငံရဲ့ဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။စင်ကူဝါယင်းဝန်ကြီးကိုချုပ်တော်ရဲ့ခီးစဉ်အတွင်းမနက်ပိုင်းခြားသာပြင်းနေမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့နေလည်တာဆိုင်တွေ့ဆုံမှာဖြစ်သလိုပြည်သူ့လူထုဥပဒေနဲ့ထူးခြားရမယ့်လေးလာသုံးသပ်ရေးကော်မရှင်အကြီးကဲသူရာဦးရှင်မင်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။
ရာဂါနေဖေရှားခံထားရတဲ့တောင်ကိုရီးယားသမ္မတဘက်ကွန်ဟီကိုသူမအခုလိုရေးယူခံရတဲ့အထိဖြစ်ခဲ့တဲ့အာဂရီလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးတော့ရှေ့သတင်းပတ်ထဲမှာမင်းမြန်စစ်ဆေးခံဖို့တောင်ကိုရီးယားဆွေရရှင်တွေကဆင်ခေါ်လိုက်ပါတယ်။လာမယ့်အင်္ဂါနေ့မနက်ပိုင်းမှာစစ်ဆေးမင်းမြန်တာတွေလုပ်သွားဖို့စီစဉ်ထားတာပါ။မစ်ဖက်ခါသူမနဲ့နှစ်ပေါင်းများစွာယဉ်နီလာတဲ့မိတ်ဆွေတငယ်ချင်း Choice ဆိုစီးနဲ့ပူပေါင်းပြီးတော့အငင်းပွားစရာရှိတဲ့အဖွဲ့အစည်းနှစ်ခုအတွက်စီးပွားရေးကုမ္ပဏီကြီးတွေစီကနေဒေါ်လာ190အလူငွေအထင်ကောက်ခံပြီးအပြန်အလှန်အနေနဲ့တော့အဲ့ဒီကုမ္ပဏီကြီးတွေကိုအစိုးရကမျက်နှာသာပြန်ပေးဖို့အပေးယူလုပ်ခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့လွှတ်တော်မတ်တွေကသူမကိုအရေးယူဖို့ဆုံးဖြတ်ခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲဖွဲ့စည်းပုံခြေကဥပဒေတရားရုံးကဒီဆုံးဖြတ်ချက်ကိုနောက်ဆုံးအတည်ပြုပေးလိုက်ကြပါမစ္စဖက်ကတော့သူ့အနေနဲ့အမှားယွင်းလုပ်ခဲ့တာမရှိဘူးလို့ညင်ချပြီးစုံစမ်းစစ်ဆေးမှုတွေမှာပူပန်ပါဝင်သွားမယ်လို့လည်းသူမရဲ့ကိုယ်စားလှယ်တစ်ဦးကပြောပါတယ်ဒီမှုနဲ့ဆက်ဆက်ပြီးတော့ပဲ Samsung Electronic ကုမ္ပဏီအကြီးအကဲ EJ Yang ကိုလည်းတရားစွဲဆိုထားပါတယ်။ MISPAC သမ္မတတာဝန်တွေကနေရန်နာခံလိုက်ရပြီမို့တောင်ကိုရီးယားနိုင်ငံမှာသမ္မတတဲ့ရွေးကောက်တင်ပြရတော့မှာဖြစ်တယ်လို့လာမယ့်မေလ9ရက်နေ့မှာရွေးကောက်ပွဲကျင်းပမယ့်အကြောင်းအစိုးရကဒီနေ့ပဲကြေညာထားပါတယ်ရှင်
မလေးရှားနိုင်ငံမှာလုံခြုံတပ်ဖြတ်ခံရတဲ့ခင်ဂျုံနန်ဟာမြောက်ကိုရီးယားကောင်းဆောင်ခင်ဂျုံဝန်ရဲ့ဖေရူမီဝဲအကိုဖြစ်ကြောင်းဒီရက်နေ့မျိုးဗီဇာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တယ်လို့မလေးရှားဆိုတာထိတ်ကန်းတောင်းရှိသူတူကပြောဆိုလိုက်ပါတယ်။သေဆုံးသူခင်ဂျုံနန်ရဲ့သားသမီးတစ်ယောက်တန်းကရရှိတဲ့မျိုးဗီဇာနမူနာနဲ့တိုက်ဆိုင်စစ်ဆေးအတည်ပြုနိုင်ခဲ့တာဖြစ်တဲ့အကြောင်းမလေးရှားဒုတိယဝန်ကြီးချုပ်အာမက်ဇာဟစ်မိုဟာမဒီကဒီကနေ့ပြောဆိုလိုက်တာပါ။သေဆုံးသူခင်ဂျုံနန်ကတော့ဖေဖော်ဝါရီလ17ရက်နေ့ကကွာလာလမ်ပါလေးစိတ်မှာတိုက်ခိုက်ခံရတာဖြစ်ပါတယ်။မလေးရှားအနာမဏီကတော့အာယုံရောထိခိုက်စေတဲ့ VX စိတ်တန်းဝင်နဲ့အမျိုးသမီးနှူးကတိုက်ခိုက်ခဲ့တာဖြစ်တဲ့အကြောင်းပြောဆိုထားပြီးခင်ဂျုံနန်ကတော့မျက်နှာကိုစိတ်တန်းဝင်နဲ့တိုက်ခိုက်ခံရပြီးမိနစ်20လောက်ကြာမှာပဲသေဆုံးခဲ့တာပါ။မြောက်ကိုရီးယားကတော့မလေးရှားရဲ့ရင်ခွဲစုံစမ်းစစ်ဆေးမှုတွေကိုလက်မခံဘဲငြင်းဆန်ထားပြီးသေဆုံးသူဟာခင်ဂျုံနန်ဖြစ်ကြောင်းလည်းအခုချိန်ထိလက်ခံပြောဆိုထားတာမျိုးမရှိသေးပါဘူး။လေစိတ်ရဲ့လွန်ယူရေးကင်မရာမှတ်တမ်းတွေမှာတွေ့မြင်ခဲ့ရတဲ့တက်ခတ်မှုကျူးလွန်မှုတွေဖြစ်ဆွဆွဲခံထားရတဲ့အသက်25နှစ်အရွယ်အင်ဒိုနီးရှားနိုင်ငံသူ CTICR နဲ့အသက်28နှစ်အရွယ်ဗီယက်နမ်နိုင်ငံသူဒွန်တီဟောင်တို့ကိုတော့လူသတ်မှုနဲ့အာဏာပိုင်တွေကဆွဲချက်တင်ထားပါတယ်။မလေးရှားအာဏာပိုင်တွေကတော့လှုပ်ရှားမှုတွေမြောက်ကိုရီးယားကိုပြစ်ဖို့ထားပြီးအမှုနဲ့ပတ်သက်လို့လည်းနောက်ထပ်တန်တရားရှိသူတွေကိုဖမ်းဆီးဖို့အလိုရှိနေပါရဲ့။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရလက်ချက်မှာကမ္ဘာစီးပွားရေးအင်အားအကြီးဆုံးနှစ်နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံတို့အကြားဆက်ဆံရေးအတွက်ခြေလှမ်းသစ်တွေရှိနေပေမဲ့ကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်ကျင်းပနိုင်တဲ့အကျိုးဆက်တွေနဲ့ပတ်သက်လို့တရုတ်နိုင်ငံကသတိပေးနေပါတယ်။ဘေကျင်းမြို့တော်ကအစ်မနိုင်ငံရဲ့ညီလာခံအဆုံးသက်ချိန်မှာကျင်းပခဲ့တဲ့ဒီနှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာနှစ်နိုင်ငံစားကားမှုနဲ့ဆက်ဆံရေးကြောင့်ရရှိခံစားရနိုင်တဲ့အကျိုးကျေးဇူးတွေကိုတရုတ်ဝန်ကြီးချုပ်လီကေချန်ကအလေးထားပြောကြားခဲ့ပါတယ်။နိုင်ငံဆက်ဆံရေးနဲ့ပတ်သက်လို့အကောင်းမြင်သဘောထားပြောကြားခဲ့ပေမဲ့လည်းကုန်သွယ်ရေးစစ်ပွဲဖြစ်လာခဲ့ရင်အမေရိကန်စီးပွားရေးလုပ်ငန်းတွေအရင်ဆုံးအထိနာမယ်လို့လည်းတရုတ်ဝန်ကြီးချုပ်ကသတိပေးခဲ့ပါတယ်။နိုင်ငံခြားကုန်သွယ်ရေးစစ်ပွဲဖြစ်လာမှာကိုမလိုလားကြောင့်လည်းဒီလိုဖြစ်ခဲ့မယ်ဆိုရင်ကုန်သွယ်မှုတွေပုံမမျှတလာမှာမဟုတ်တယ်လို့နှစ်ဖက်စလုံးနှစ်နာမှာဖြစ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။တရုတ်နိုင်ငံအနေနဲ့နိုင်ငံဆက်ဆံရေးမှာအဖို့အထစ်တွေဘလောက်ပဲရှိရှိအဖြစ်သဘောဆောင်တဲ့လမ်းကြောင်းအတိုင်းရှေ့ဆက်နိုင်မယ်လို့မျှော်လင့်ကြောင်းလည်းပြောဆိုပါတယ်။တရုတ်ကွန်မြူနတီပါတီအာဘော Global Times သတင်းစာရဲ့သဘောထားအမြင်ဆောင်ပါတဲ့ပုံမှာတော့သမ္မတထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံမှာအမြောက်များရှိနေတယ်လို့မကြာခင်တုန်းကပဲဒီထရမ့်ကုံအမှတ်တရစိတ်အမျိုးအစားပေါင်း30ကျော်ကိုထူးထူးခြားခြားတရုတ်နိုင်ငံကကနအူးခွင့်ပြုချက်ပေးလိုက်တာကိုလည်းခြောက်ပြထားပါတယ်။ကောက်ကွင်းတွေ၊ဟိုတယ်တွေ၊စားသောက်ဆိုင်တွေလိုစီးပွားရေးလုပ်ငန်းတွေအပါအဝင်ထရမ့်နာမည်နဲ့ကုန်အမှတ်တရစိတ်အများပြားကိုတစ်ချိန်တည်းမှာခွင့်ပြုလိုက်တဲ့အတွက်လည်းအများကအံ့ဩနေကြတာပါရှင်
။အမေရိကန်ပြည်အစိုးရကိုလာမယ့်ခီးစွားရေးဒုက္ခသည်တွေကိုကန့်သတ်ဖို့သမ္မတဒေါ်နယ်ထရမ့်ရဲ့နောက်ဆုံးပြင်ဆင်ထုတ်ပြန်လိုက်တဲ့အမိန့်ကိုမနေ့ကချာသာပြင်းနေ့မှာစတင်အကောင့်ထဲမှာပေါ်ခင်မှာပဲ Maryland, Hawaii နဲ့ Washington ပြည်နယ်တွေကပြည်အစိုးရတရားရုံးနေမှာဒီကနေ့ကျန်းမာရေးစီစဉ်တဲ့အမှုတွေကိုစောင့်ကြည့်မှာဖြစ်တဲ့အကြောင်းသမ္မတအမိန့်ကိုဟန်တားဖို့ကြိုးစားနေတဲ့ဖွဲ့စည်းတွေကပြောပါရယ်။
ကိုအောင်လုံးနဲ့မခင်ပြူထွေးတို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့တရုတ်နိုင်ငံယူနန်ပြည်နယ်မှာတရုတ်ထူးကိုယ်စားလှယ်နဲ့မြန်မာလက်နက်ကိုင်အဖွဲ့တွေတွေ့ဆုံခဲ့တဲ့အကြောင်းတင်ဆက်ပေးချင်ပါသေးတယ်။တရုတ်မြန်မာနယ်စပ်ခြေဆိုင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့တရုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တို့တရုတ်နိုင်ငံကူမင်းမြို့မှာအပြစ်ခတ်ရစေးငင်းကြေးလုပ်ငန်းစဉ်အပေါ်သဘောထားတို့နဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြပါတယ်။လက်ရှိတိုက်ပွဲတွေပေါ်ဆောင်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေအနေနဲ့အစိုးရကြာဆောင်ရွက်ပေးနိုင်တဲ့အခြေအနေတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်လန့်ခဲ့တာပါ။ဒီကြောင့်ပြည်စုံကိုမတ်တင်ကြီးထက်ကစူးစီးတင်ဆက်ထားပါတယ်ရှင်။
တရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်စွန်းကော်ရှန်နဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းစီရေမဟာမိတ်အဖွဲ့ကိုယ်စားလှယ်တွေကုမင်းမြို့မှာတွေ့ဆုံခဲ့ကြတာပါ။လက်ရှိလောက်ကင်ဒေသတိုက်ပွဲတွေအဆုံးသတ်ဖို့အပါအဝင်27ရာစုပင်လုံညီလာခံတရေးမတရေးတနိုင်ငံလုံးအဖြစ်ရစားချုပ် NCA ပေါ်သဘောထားတို့ကိုနှစ်ဖက်တို့ဆွေးနွေးခဲ့ကြတဲ့အကြောင်းမြောက်ပိုင်းစီရေမဟာမိတ်အဖွဲ့ဝင်ရခိုင်လက်နက်ကိုင်တပ်ရဲ့စေဦးစီးချုပ်ဘုံမှုချုပ်ဒေါက်တာညိုထွန်းအောင်ကအခုလိုပြောပါတယ
်သူတဖြစ်တော့ဒီမတ်လ6ရက်နေ့မှာကျွန်တော်တို့ဒီလောက်ကကိုဟိုဒီနောက်ပိုင်းမှာမတပ်ဖွဲ့တွေအနေနဲ့ဟိုမလွေးမချောင်သာတဲ့အနေအထားတစ်ခုမှာပြေခရတဲ့အနေအထားနဲ့ပတ်သက်ပြီးတဲ့အချက်ရယ်ပြီးရင်ဒီ27ရာစုပင်လုံးညီလာခံကိုဟိုတက်မလားမတက်မလားအတက်ဘူးလားအန်၂၁ရာစုပင်လုံးညာခံရဲ့အခြေခံသဘောအော်ဘောမှာဘလို့သဘောထားရှိတယ်လေရဲ့အဲနောက်တစ်ခုကတော့ဒီ NCA စာချုပ်ရေပေါ့နော်ပြီးရင်ဒီကျွန်တော်တို့ဒီပန်ခန်းလွန်ခဲ့တဲ့ရသက်တပတ်တွေထဲကဟိုကျင်းပပြုလုပ်ပြီးတဲ့ပန်ခန်းညာခံပေါ်မှာသဘောထားရဲ့
အဲချက်လက်အဲ့လိုမျိုးတော်တော်များများရေမြောက်ပိုင်းဖာမေးအဖွဲ့နဲ့တီးတန့်တွေ့ဆုံခဲ့တယ်လို့UWSC ဝါလက်နက်ကိုင်အဖွဲ့နဲ့လည်းမြန်မာဆန်ရတရုတ်အထူးကိုယ်စားလှယ်ရုမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်တိုင်းနယ်လက်နက်ကိုင်တွေနဲ့အစိုးရတပ်မတော်တို့ကြားဆောင်ရွက်ပေးနိုင်တဲ့ကိစ္စတွေကိုလည်းတရုတ်ကိုယ်စားလှယ်ကကန့်ကွက်တယ်လို့အေးအေးအဖွဲ့ရဲ့စေဦးစီးချုပ်ဗိုလ်မ
ဒီအစိုးရဖက်ကအပုဂ္ဂိုလ်တွေနဲ့တွေ့ဆုံမယ်ဆိုလို့ရှိရင်ခင်ဗျားတို့အသူတို့နဲ့ဆက်တွေ့တဲ့အရှင်နေရှိသလားမရှိဘူးဆိုလို့ရှိရင်လည်းသူဒီမစ္စတာဆွမ်တို့အနေနဲ့ကူညီပေးရမလား အခုညီပေးဖို့အတွက်လည်းသူတို့ဘက်ကအဆင်သင့်ရှိတယ်လို့တကယ်လို့အစိုးရဖက်ကဆန္ဒရှိလို့ကျွန်တော်တို့ကိုတွေးဆုံရှင်တဲ့စိတ်ဆန္ဒရှိမယ်ဆိုလို့ရှိရင်လည်းသူတို့တွေနဲ့ကူညီဖို့အဆင်သင့်ရှိတယ်လို့တကယ်လို့လိုအပ်လို့ရှိလို့ဟိုခင်ဗျားတို့ဒီတရုတ်နိုင်ငံမှာပဲဖြစ်ဖြစ်နေတဲ့အဆင်ပြေတဲ့တော်တဲ့နေရာတစ်ခုမှတွေးဆုံမယ်ဆိုရင်လည်းသူတို့ဘက်ကကူညီပေးဖို့အဆင်သင့်ရှိတယ်
ဒီလိုဟာစစ်တေကိုချောင်းကဒုရောပေါ်ပြပါတယ်ဆိုတော့ပေါင်းကူတထားပုံစံမျိုးကိုနည်းနည်းပြောမယ်ဆိုရင်လည်းပြောလို့ရပါတယ်မြန်မာငင်းချန်ရေလုပ်ငန်းစင်မှာတရုတ်ဘက်ကထဲထဲဝင်ဝင်ပါဝင်ဆောင်ရွက်လာမယ်အနေအထားရှိတယ်လို့မြန်မာရေချွန်ချင်သူထောက်တာလှကျော်စောကသုံးသပ်ပါတယ်
တော်စုကအခုဘာပဲဖြစ်ဖြစ်တမရုံနဲ့ပြည်သူလူထုအကြတမရုံနဲ့တိုင်းရင်းသားတွေအကြကိုသူကဆက်သွယ်ပေးနေတာလေအဲ့ဒီအခွင့်ကောင်းကိုယူပြီးတော့အဲမိမိတို့နေမိမိတို့ရဲ့ဟိုစစ်တမ်းရားတွေကိုပြန်သွားရင်သူတို့အတွက်ဂုံပိတ်ခအရှိဆုံးအကောင်းဆုံးအလုပ်ဖြစ်မှာပဲတရုတ်ဆိုရဘက်ကတရုတ်စစ်တပ်ပြည်ပြောင်းလဲမှုပုံစံတွေကိုမြန်မာဘက်ကိုတိုက်တွန်းနေတာတွေလည်းရှိနေတယ်လို့ဒေါက်တာလှကျော ဲ့ကြည်ရတာအဲ့တော့ဗမာတံပရောအနေနဲ့ကလည်းဟိုဂုံတိခါရှိရှိဆုပ်နိုင်တဲ့လမ်းဟာဒီလမ်းပဲရှိတယ်လေအဲ့ဒါကိုသဘောပေါက်လာဖို့တော့တရုတ်လည်းစူးစမ်းနေတာပဲဘာဖြစ်လို့လဲဆိုတော့ तू ကတရုတ်တံပရောမှာလည်းပြဿနာတွေတပုံကြီးလေ तू ကအဲ့ပြုပြင်ပြောင်းလဲရေးတွေအများကြီးလုပ်ရတာလေအဲ့တော့အဲ့ဒီဟာတွေကို तू ကဥပမာတွေပေးပါတွေပေးနေပြောနေတာတွေတော့ရှိတယ်ဗျပမာစစ်တက်ကပြုပြင်ပြောင်းလေးရေးကိုလည်းကျွန်တော်တို့တရုတ်တက်ကပြုပြင်ပြောင်းလေးရေးတွေကိုစာနမူနာယူပြီးလုပ်နေပါတယ်လို့ပါတို့တော့ပြောနေတာတွေတော့ကြားတယ
်တရုတ်မြန်မာနယ်စပ်အခြေစိုက်လှုပ်ရှားနေတဲ့တိုင်းသားလက်နက်ကိုင်အဖွဲ့၄ခုကိုစုဖွဲ့ထားတဲ့မြန်မာပြည်မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဘက်ကတော့မြန်မာနဲ့နှီးစပ်တဲ့တရုတ်လိုနိုင်ငံကြီးတနိုင်ငံပါဝင်လာတာကငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ကောင်းမွန်တဲ့လက္ခဏာတစ်ရပ်ဖြစ်တယ်လို့ပြောဆိုကြမှာရှင်
။မတကြီးထိုက်တင်ဆက်ထားတာပါ။ခုထမှာလည်းတရုတ်မြန်မာနယ်စပ်ကတိုက်ပွဲတွေနဲ့ဆက်ဆက်တဲ့သတင်းတွေပုံကိုတင်ဆက်ပေးကြပါမယ်။တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလက်မှတ်ကြီးဖြစ်တဲ့မူဆယ်လာရှိုးလက်မှတ်ဒီကနေ့မနေ့တိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းရင်းသွားလာပြီး၃နာရီလောက်ရပ်ဆိုင်းသွားခဲ့ရပါတယ်။ဒီတိုက်ပွဲဟာတရုတ်အစိုးရကိုယ်စားလှယ်နဲ့တရုတ်မြန်မာနယ်စပ်ဒေသအခြေစိုက်လက်နက်ကိုင်အဖွဲ့တွေတိုက်ပွဲတွေရောချရေးဆွေးနွေးအပြီးဖြစ်ပွားခဲ့ရလဲဖြစ်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းဒေသကတိုက်ပွဲအခြေအနေတွေကို VOA မြန်မာပိုင်းသတင်းတော်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပြီးခဲ့တဲ့အင်္ဂါနေ့ကလာရှိုးမူဆဲသွားပြည်တော်စုလမ်းမကြီးပေါ်မှာအနည်းဆုံးတိုက်ပွဲ၄ကြိမ်လောက်ဖြစ်ပွားခဲ့တယ်လို့ဒီကနေ့မနက်မှာလဲထပ်မံဖြစ်ပွားခဲ့တာဖြစ်ပါတယ်။ပိုရူးနေမနက်ခင်းကဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုမူဆဲခရိုင်အုပ်ချုပ်ရေးမှူးဦးကျကျော်ထွန်းကအခုလိုပြောပါတယ်
ခွန်နာရီလောက်ပေါ့မနေ့ခွန်နာရီလောက်ပေါ့နော်အဲ့မှာကတော့စီပေါ်သားကားကြီးရယ်တော့22ပြင်းကားနဲ့ပြည့်3ကြီးနဲ့အဲ့မှာတို့ဟိုအရကားပိတ်တွေဖောက်ပြောတာကလပ်ပြက်ခံထားတာပေါ့ကလပ်ပြက်ခံထားပြီးတော့မှအဲ့သူဆက်ကြီးကောက်တယ်လို့အောက်ကသတင်းပေါ့နော်အဲ့အဲ့သိရတာပေါ့နန်းကုန်းနဲ့ရှူရတာကြားမှာလေအဲ့ရင်ကတော့ပြီးကြားလာတော့ DNA ဖွဲ့လို့ကြားတယ်ဗျတော့သွားတော့ရှင်းတယ်ရှင်းတော့ဟိုဘာလို့ဆယ်မိုင်ကြီးပွဲတော့ဒီကားလေးကြီးပြန်သွားလို့ရတာပေါ့နော်
မူဆယ်လာရှိုးလန်ကကုန်တင်ရင်မောင်းတူကလည်းသူတွေ့ကြုံရတဲ့အခြေအနေကိုအခုလိုပြောပါတယ
်ခုလည်းပိတ်နေတယ်အခုကအဲ့ကြားရဲရောက်နေတယ်ကျွန်တော်အဖွဲတွေကဈေးလာပြီးမှအောင်မှာကားကြတာရတွေအကုန်လုံးဖောက်ပြီးမှလမ်းတွေပိတ်အောင်လုပ်ထားတာတိုက်ပွဲတွေပြစ်ပြီးမှအောင်မှာကားတာရတွေရောအကုန်လုံးကားကြီးတွေရောကားလေးတွေရောအဲ့မှာဘင်းတွေပြစ်ဖောက်ပြီးမှရှားတွေကအကုန်လုံးခံကုန်တာအဲ့မှာစစ်ကြောင်းတွေကတက်ပြီးမှအခုပဲပြန်လမ်းပြန်ပွင့်သွားခြင်းနဲ့ဒါလေးတွေကတော့လုံနေပြီဒီချင်
းဒီအခင်းဖြစ်ပွားမှုကြောင့်ကုန်တယ်တွေနဲ့ခီးသွားတွေအခက်ကြုံရကြောင်းလည်းဆက်ပြောပါတယ
်ခီးသွားတွေလည်းဒီချင်းကြတယ်ဒီချင်းကုန်ပြီးပြီးလည်းရောက်ရမယ့်ဟာတွေကမရောက်တော့ဒါကြီးတွေဆိုအကုန်လုံးတန်းနေတာအခုချိန်ကပြဲသည့်အချိန်ဆိုပြဲသည့်ကုန်တယ်တွေကလည်းဟိုမှာစိတ်ဖူလေတော့ပါမရောက်တော့သူတို့
Pelang Jin Lumia Yitau, PSLF, TNL, Nengan Jasasa Yitawinga, Bumu Taban Lagaro, Saji Ko Yude Sura, Majati Ajang, Pio Bale.
Okay, ada Ramachami, Ukamia, the Padway Chine Lugari, Paulumia, Shivare. Generally, the new Amyabi to Dora Lama Oma, the new Tabun Kishma. I made the Dosha of the General Ye de Dahima, the Tot Onima, or Nadum Rogan, Punimiro Line, and Middle Tusis in the Hadro, or the Mulemishan Dash, and all the Pitu to the Dolare, Lama Jibuma, the Pretty Yala Yarabo.
They wait people are getting Ingani Yeni by Maro. Do you do the brand Nangay, Mimananga Saya, a two Kuzle, Mr. Sunko Shanet, do you Neza Chisai, Lenegaya Poga Kuzleri, do you Nanga Yunan Pine, Kumim Yuma, Twisson Gabar? The Dresso Moon at Patebi, Nangajai Tawingam, Pumuta Balaga, Kulu, Pio Bade.
Toyota, the General, the Nabai Mahame, live about one, the Mangla, Poyo, Wapan, everybody. I'm a Titan, Titan, General, or Lefagaro, the Gane, to Toyota. Nigaro, the Troye, Aminaborari, through the Piro, the Nesama Spin, that way they go to.
တယ်နဲ့များခင်ချိုးဖို့တော့ကဘာမှမဖြစ်ဘူးအဲ့လိုမျိုးတော့သူနဲ့လို့တော့ကြားပြရတယ်ဗျညောင်ပိုင်းမဟာမိတ်အဖွဲ့ရဲ့လူမှုကွန်ရက်စာမျက်နှာမှာတော့နေဆက်ဒေတာကတိုက်ပွဲအရှိန်လျှော့ချရေးအဖြစ်23ရာစုပင်လုံးကိစ္စတနင်္ဂနွေလုံးတိုက်ခိုက်မှုရစရေးဆိုင်ရာသဘောတူစာချုပ်ကိစ္စနဲ့ပန်ခန့်တတိယအကြိမ်ထိသည့်အစည်းအဝေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဆွေးနွေးခဲ့တယ်လို့ဖော ဖွဲ့ဟာပြီးခဲ့တဲ့နှစ်နိုဝင်ဘာလအတွင်းကလည်းမူဆယ်ကုတ်ခိုင်အပါအဝင်ရှမ်းပြည်နယ်မြောက်ပိုင်းဒေသကအစိုးရတပ်မတော်ရဲ့တပ်စခန်းတွေကိုထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဒီလပရမပတ်အတွင်းကလည်းကိုကန့်ဒေသလောက်ကင်မြို့ကိုဝင်ရောက်တိုက်ခိုက်တာတွေရှိခဲ့ပါတယ်ဒီလိုတိုက်ခိုက်တာဟာသူတို့တပ်ဖွဲ့တွေကိုအစိုးရဘက်ကထိုးစစ်ဆင်တိုက်ခိုက်တာတွေကြောင့်လို့လည်းသတင်းထုတ်ပြန်ခဲ့ပါတယ်
။ကုမှုစောသတင်းပေးပို့ထားတာပါ။တော်တာရှင်များရှင် VOA ကထုတ်လွှင့်နေတဲ့ရေဒီယိုနဲ့ရုပ်ပြင်သံကြားအစီအစဉ်ကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်းမှာပဲ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News Internet စာမျက်နှာမှာတပြိုင်နက်ဖတ်ယူနာဆင်နိုင်ပါတယ်။အခုတစ်ခါမှာတော့သူနာပြည့်ဝန်ထမ်းတဲ့ចောင်းသား900လောက်ဒီနေ့ရန်ကုန်မှာဆန္ဒပြတဲ့သတင်းကိုတင်ဆက်ပေးကြပါမယ်။သူနာပြည့်တပ်ကတော့ကနေចောင်းပြည့်သူတွေကိုအစိုးရစည်းရုံးတွေမှာ၃နှစ်တာတာဝန်ထမ်းဆောင်ပြီးမှသာ license ထုတ်ပေးနေတဲ့အတွက်လက်ရှိမှာအစိုးရစည်းရုံးတွေမှာ license မရှိဘဲလုပ်လုပ်နေရပါတယ်။ဒီအတွက်ကြောင့်သူနာပြည့်တက္ကသိုလ်ကျောင်းသားများတက်မကကနေဦးဆောင်ပြီးတော့သူနာပြည့်ဝန်ထမ်းနဲ့ကျောင်းသား900ခန့်တို့ဟာရန်ကုန်မြို့မှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒီကြောင်းပြည်စုံကိုထိုင်းချေဆိုင် viewing မှာပဲတင်ပြတော့မယ်မှာကတင်ပြပို့ထားပါတယ်
။အစိုးရစည်းရုံးတွေမှာတာဝန်ထမ်းဆောင်နေရတဲ့သူနာပြည့်ကျောင်းဆင်းတွေအနေနဲ့ license မရှိဘဲလုပ်လုပ်နေရတဲ့အပေါ်မှာသူနာပြုတ်တက္ကသိုလ်ကျောင်းသားများသမဂ္ဂကနေဦးဆောင်ပြီးရန်ကုန်မြို့မှာမတ်လ15ရက်နေ့ကဆန္ဒထုတ်ဖော်ခဲ့ကြပါတယ်။သူနာပြုတ်ရဲဝန်းမှာဖိနှိပ်ခံရမှုအဖြစ်ရှုမြင်ပြီး license မရှိဘဲအစိုးရစည်းရုံးတွေမှာသူနာပြုတ်တွေဟာတာဝန်ထမ်းဆောင်နေရကြောင်းပြည်သူတွေသိအောင်အသိပေးရဖြစ်ကြောင်းဆန္ဒထုတ်ဖော်ရမှာဦးဆောင်သူတို့ဖြစ်တဲ့သူနာပြုတ်တက္ကသိုလ်ကမတ်အေးမီဆန်ကအခုလိုပြောပါတယ်
။ကျမတို့တွေကိုဒီပေါ့နော်၃နှစ်ကြောင်ဝန်ထမ်းဆောင်ပြီးတော့၃နှစ်ပြည့်မှာပဲ license ထုတ်ပေးမယ်ဆိုတဲ့နေရာမှာကျမတို့ကအဲ့ဒီ၃နှစ်အတွင်းထဲမှာတော့လက်ထဲမှာ license ကိုင်းဆောင်တော့ချင်းမရှိဘဲနဲ့အလုပ်လုပ်ရတာဖြစ်နေတာပေါ့ license ဆိုတာကဒီချင်းချင်းမျိုးစုကိုကောင်စီကထုတ်ပေးတဲ့အရာပါအဲ့ဒီအခါကျတော့ကျမတို့ကကျမတို့လေးမိချင်းပေါ့နော်ဆရာတွေညားခဲ့တယ်လက်တွေ့တွေဆင်းခဲ့တယ်ကျမတို့အရေးချင်းလဲကျမတို့ကြုံပါတယ်ဒါပါကျမတို့ကိုအရေးချင်းမရှိဘူးကျမတို့ရောက်ကြတယ
်ကျမရေးနဲ့အကစားဝန်ကြီးဌာနအနေနဲ့သူနာပြုတ်နယ်ပယ်ဆိုင်ရာဖိနှိပ်မှုတွေကိုရပ်တန့်ဖို့အတွက်တပ်ဆိုင်ရာတာဝန်ရှိသူတွေကိုညှိနှိုင်းမှုတွေပြုလုပ်ပေးဖို့တောင်းဆိုမှုတွေလည်းလုပ်ခဲ့ကြသလိုမကြသေးခင်တုန်းကပဲသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအသိပေးမှုတွေလည်းလုပ်ခဲ့တာပါအစိုးရရဲ့ထုတ်ပြန်မှုကြောင့်ပုဂ္ဂလိကစည်းရုံးတွေမှာ license မရှိဘဲအချိန်ပိုင်းအလုပ်လုပ်နေရတဲ့သူနာပြုတ်တွေအတွက်လည်းအခက်အခဲတွေဖြစ်လာရတယ်လို့ဆက်ပြောပြပါတယ်ဒီဘဝလာ
တည့်ရက်နေ့ကထုတ်ပြန်တဲ့ဒီနေ့တည်းအရာ license မရှိတဲ့ပုဂ္ဂလိကစည်းရုံးတွေမှာအလုပ်လုပ်လို့မရဘူးနော်တကယ်လို့အဲ့လိုဒီ license မရှိတဲ့ပုဂ္ဂလိကစည်းရုံးတွေမှာအလုပ်လုပ်နေတာကိုသိသိကြောက်နေနေတယ်နော်ဆောင်းနဲ့တစ်နှစ်ကနေ၃နှစ်ကျော်လုံးပေးတယ်တင်ရတယ်ကနေတင်ပြရဒို့မဟုတ်ဒီမှတ်စုကလုံးစားခံနိုင်ရတယ်ပေါ့နော်
ခုတမုံဦးစည်းဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာမိုးခိုင်ကတော့အခုလိုပြောသွားပါတယ
်။ license ကတော့ပုံမှန်ကတော့မြန်မာနိုင်ငံသူနာပြည်နယ်တာဝန်ကောင်စီအပြည့်ရပါခင်ဗျာ။ဒီက license မရှိရင်ပေါ့နော်ပုဂ္ဂလိကဆန္ဒမှာဟိုလုံးလုံးခွင့်မရဘူးပေါ့။လုံးလုံးခွင့်မရတဲ့အတွက်ကြောင့်ဒီအဲ့ဒါကိုဟိုလုံးလုံးခွင့်မရဘူးဆိုတဲ့အားတော့စရရပါခင်ဗျာ။ခုမှလည်းတားတာမဟုတ်ပါဘူး။ license မရှိရင်ဆရာဝန်လည်းမရပါဘူး။ပြည်မကြီးလည်းမရပါဘူး။အဲ့နဲ့ပတ်သက်ပြီးတော့ပဲ
ဟိုသူစံတန်းခေါ်ထုတ်တယ်လို့ထင်ပါတယ်ခင်ဗျာဟုတ်အရသာအစိုးရအုပ်ချုပ်တဲ့တနစ်တာကာလအတွင်းမှာစီမံခန့်ခွဲမှုတွေအားနည်းမှုတွေရှိခဲ့တယ်လို့ဒီပြဿနာတွေကိုဆွေးနွေးညှိနှိုင်းတဲ့အနေနဲ့အဖြေရှာတဲ့အကြောင်းမြန်မာနိုင်ငံရဲ့လေ့လာအခက်အခဲတူတောက်တာရမျိုးသိန်းကအခုလိုဆိုပါတယ်ဒေါက်တာထုံးကိုရရှိဆက်ရှိခုမြေနောက်ပိုင်းမှာပေါ့လေဒီတူနာပြူတွေရဲ့အပထမဆုံးလမ်းမတော်ပြ ที่เรียกยาวบ่เลยด้วยส่งซื้อเนื้อบีโร่โอ้อพีมาช้าไงเนี่ยตัวจังเลยนี่ไงบีโร่ส่งยาไหนมึงมาชีเดียตัวจังเลยบีโร่นั่นบ่ยาวเดียที่พิจารณาเลยจังหวะเราต้องจับไปทำไมถึงได้งาที่เจ้าหน้าเช่นนี้อะช่วงนี้ได้เงินเลยอะเช่นนี้ทั้งว่าอันนี้เรื่องว่าสมัยเด็กจังบ่เลยโอ้โหนี่นั่นส่วนนี้อพีช้าไงเนี่ยส่วนนี้ดีแล้วที่จริงมามาพิจารณาจะเอาไม่ใช่รู้จังหวะนี้มาเลย
ตัวนั้นตัวตั้งตัวเจ้าหน้าตั้งกันงานในอุตสาหกรรมยังงงไม่มาสนาทบ่เว็บพิโลกันแล้วเนี่ยปัตตาบีโร่สุยาเบก้าและตลอดต้องเปลี่ยนมือเรามาตัวยาดีว่าวที่เกิดสานเนี่ยปัตตาบีโร่เตรียมทุกอย่างมือซีซันนี้ได้จังหวะสุยาดาวน์ชีดูรีเบก้าเปลี่ยวสุเกบาร์เลยเช่นไม่มาเตรียมปีปุ่นทาร์บ้าฟิวเอกันในปุ่นนี้จะไปแต่งเล่นซีซันนี้กูวันนี้กูนายนี่เซนไอทีไลน์ดูมีดันนั่นสิลีนั่นสังอาต้องเซนนี่เนี่ยงาเซติดูกันในได้ทุ่มเงินปีน ကျွန်တော်တို့ကဒီမှာခုခံဆွမ်းအားမြင့်လာတာကိုတိုက်ဖို့အတွက်ပဋိစီဝဆေးဝါးတည်တဲ့ကိုအမြင့်ဆုံးဖော်ထုတ်ဖို့WHO ကကြမ်းမာရေးအဖွဲ့ကတိုက်တွန်းထားပါတယ်။လူကြမ်းမာရေးကိုအကြီးအကျယ်ဆုံးထိခိုက်စေတဲ့ဘက်တီးရီးယားမျိုးနွယ်12ခုပထမဆုံးချိန်ဖြစ်WHOကဆေးရုံပြုစုထားပါတယ်။ဂျနီဗာမြို့မှာရှိတဲ့WHOဌာနချုပ်ကနေလေးဆာရှလိုင်းသတင်းပေးပို့ထားတာကိုမှတ်အေးသနာကျော်ကပြောပြပေးပါ
အမျိုးအစားသုံးမျိုးခွဲထားပါတယ်။ဒါမဲ့ကမ္ဘာပေါ်မှာကြောက်စရာအကောင်းဆုံးစူပါဘတ်ဆိုခေါ်တဲ့ရောဂါဆိုကြီးတွေကတချို့ကတော့ဒီစီးရဲနဲ့မှာမပါဘူးလို့ကျန်းမာရေးနဲ့တီထွင်ကျန်းဆောင်မှုဌာနလက်ထောက်ညွှန်ကြားရေးမှူးချုပ်မယ်ရီဘောလ်ကင်နီကအခုလိုပြောပါတယ်။
ဘက်တီးရီးယားရစ်စပွန်ဆစ်ဘယ်လ်ဖော်တူဘာကူလိုးဆစ်ဝါဇ်နော့အင်ကလူးဒင်းအင်ဒစ်အက်ဆာဆိုက်ဇ်အက်ဇ်ဝဲအစ်ကွန်ဆာနင်ဘူဆူရာအာရ်အန်ဒီတူတီတနာနဲ့ဆေးဝါးဖော်ဆမှုဌာနအတွက်အရေးကြီးဆုံးဦးစားပေးကိစ္စဖြစ်တာမို့လို့အခုထုတ်လိုက်တဲ့ဘက်တီးရီးယားစီးရဲနဲ့မှာတီဘီရောဂါဖြစ်စေတဲ့ဘက်တီးရီးယားကိုတော့ထပ်တင်မထားပါဘူး။ တလူရေချိုကပြုစုတဲ့စီးရဲနဲ့မှာတီဘီရောဂါဖြစ်စေတဲ့ဘက်တီးရီးယားကိုတော့အထူးအရေးကြီးဦးစားပေးအရေးကြီးဦးစားပေးနဲ့အတန်အသင့်ဦးစားပေးလို့ဖြစ်ပါတယ်။အိမ်မှာအထူးအရေးကြီးအုပ်စုတွေမှာတော့ဆေးမျိုးစုံမတိုးတဲ့ဘက်တီးရီးယားတွေပါဝင်ပါတယ်။အဲ့ဒီဘက်တီးရီးယားတွေကဆေးရုံတွေဘဝရိတ်တာတွေလူနာတွေကြားမှာလေဝင်လေထွက်ပေါက်တွေသွေးသွင်းပိုက်တွေမှာပြန့်နှံ့နေရပါ။ဒီဘက်တီးရီးယားကြောင့်
Salmonella Bujang Pite Asa Asaitin Murilu, Epsin Yaya Winari Pipositi, same about bacteria Pawimari, Miss Kini Yave.
Today, just when resistance to antibiotics is reaching alarming proportion, the pipeline is practically dry.
Prince Yuwa same Dorore Chiniga, Suin Ziani Tago Yalare, Dignike Chima, Edinate Hagane, Totemu Shidwa, and Pumpobi Yarugale, Limalababu. ပြဿနာကတိတ်ပန်ရှူတောင်းကပြောမယ်ဆိုရင်ဘရစ်ဇီဝါဆေးတစ်မျိုးရှာဖွေတွေ့ရှိဖို့အရန်ပိုခက်လာပါတယ်ပြီးတော့စီးပွားရေးရပြောမယ်ဆိုရင်လည်းအများဆုံးသိမ်မရှိကြပါဘူးပြီးတော့ဘရစ်ဇီဝါဆေးဆိုတာမြသောအဖြစ်ရေရှည်တောက်ရတဲ့ဆေးမဟုတ်ပါဘူးဆိုလိုတာကနာတာရှည်ယောဂါတွေမှာပေးတဲ့ဆေးဆွဲတောက်ရပုံမျိုးမဟုတ်ပါဘူးဒီဆေးမျိုးတွေကတော့အရင်နေ့စိုက်ထုတ်ထားသမျှထိုက်ထိုက်တန်တ
ပြီလို့မစ္စကန်နီကပြောပါရယ်ဒီငွေတွေနဲ့စေဝါထုတ်လုပ်ရေးကုမ္ပဏီကြီးတွေပဋိစေဝါစေတတိရှောက်ဖွေဖော်ဆက်ရေးတွေမှာစတင်လှုပ်ဆောင်နိုင်မှာဖြစ်ပါတယ်တရုတ်နဲ့ဗြိတိန်နိုင်ငံတို့ကတော့ဒီရမုံငွေထဲမှာဒေါ်လာ82တန်ထည့်ဝင်ဖို့ကတိပြုထားပြီးကြပြီလို့မစ္စကန်နီကပဲပြောသွားပါရယ်ရှင်
မဲအင်းတဲ့မဲအေးသနာကြောတင်ဆက်ပေးသွားတာပါ VOA ကထုတ်လွှင့်တဲ့စီစဉ်တွေကို Facebook စာမျက်နှာအပြင် VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်နက်တည်းတိုက်ဖန်ယူနာဆင်နိုင်ပါတယ် VOA ကနေဒုတိယညနေပိုင်းစီစဉ်တွေကိုဒုတိယပိုင်းစီစဉ်ကိုမကြာခင်မှာတင်ဆက်ပေးတဲ့အထက်မှာမြန်မာမီဒီယာမြင်ကွင်းမြန်မာတခွင်စီစဉ်ဆက်ရတွေကိုနာဆင်ကြဖို့လည်းရှိပါတယ်ရှင်
ဒီ OA မြန်မာ ပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာညချမ်းမှာတော်တော်ရှင်များရှင်2019ခုနှစ်မတ်လ15ရက်ဗုဒ္ဓနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်နေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးည10:00နာရီထိလိုင်းဒိုမီတာ24 25 32နဲ့51ဖြင့်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ NLD အစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွံ့အောင်ပိတ်ဆက်နေတာတွေဟာဒီမိုကရေစီရေးအတွက်ဘယ်လိုထိခိုက်မှုရှိသလဲဆိုတာနဲ့ပတ်သက်ပြီးတော့
ရုပ်ကွယ်အဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုတော်ဆက်ကြည့်ဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့
ရန်ကုန်ပြည်စာတနန်းကျောင်းညွှန်ကြားရေးမှူးဦးရဲနိုင်မှုကအခုလိုဆွေးနွေးထားတာကိုဦးကျစန်သားရဲ့မြန်မာရေးသုံးသပ်ချက်မှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာမီဒီယာမြင်ကွင်းနဲ့မြန်မာတခွင်စီစဉ်တို့ကိုလည်းနားဆင်ကြမှာပါ။အခုရင်ဆုံးတော့မြန်မာမီဒီယာမြင်ကွင်းကိုကြည့်အောင်ပါ။ဒီတစ်ပတ်အတွက်မြန်မာမီဒီယာမြင်ကွင်းမှာတော့မော်လမြိုင်ချောင်းစုံတရားနာမည်တေးရေးကိစ္စဦးဝရသူကိုတရားဟောခွင့်ပိတ်ပင်လိုက်တဲ့ကိစ္စနဲ့မဟာတကြံရုံးပိတ်ရက်ပြောင်းလဲတက်မှတ်မှုအပေါ်ရှုမြင်ချက်စာရွေးပါဝင်စိတ်ဝင်စားစရာမီဒီယာသတင်းတွေကိုပြောပြပေးတော့မှာပါ။မအင်ခိုင်ဦးကရေးသားပြီးတော့ဦးစံမိုးဝေကကူညီတင်ဆက်ထားပါတယ်ရှင
်မြန်မာနောင်သတင်းအေဂျင်စီကသတင်းတောက်ချုပ်ကိုဆွေဝင်းကိုမန္တလေးကကိုကျော်မျိုးရွှေဆိုသူကပုံမှန်66ဂါကြီးနဲ့အမှုဖွင့်ခဲ့တာကြောင့်အခုတစ်ပတ်မှာကိုဆွေဝင်းနဲ့ပတ်သက်တဲ့သတင်းကအများပြည်သူစိတ်ဝင်စားစရာဖြစ်ခဲ့ပါတယ်ကိုဆွေဝင်းကအခြေခံဥပဒေပြင်လို့သူတွေကိုမဘာတာတတိပေးဆိုတဲ့ခေါင်းစဉ်နဲ့သူ့ရဲ့လူမှုကွန်ရက်ဆာမျက်နှာမှာပြန်လည်မျှဝေမှုကြောင့်အခုလိုတရားစွဲဆိုခံရတာဖြစ်ပါတယ်။ဒီအတွက်စာနေစဉ်အဖွဲ့တချို့ကစာထုတ်ကန့်ကွက်ခဲ့ကြသလိုကိုဆွေဝင်းရဲ့လူညုံရေးကိုလည်းအများကစိတ်ပူခဲ့ကြပါတယ်။မကြာသေးခင်ကလှုပ်ကြံခံရတဲ့ဥက္ကုဏီအမှုမပြည့်ပြတ်သေးခင်မှာအဲ့ဒီအမှုကိုဆက်လိုက်တဲ့ဒရင်စာဆရာကြီးအခုလိုပြဿနာတွေနဲ့ရင်ဆိုင်ရမှုဟာဒရင်လောကအတွက်စိုးရင်ပွဲဖြစ်ပြီးလွတ်လပ်စွာတရင်ရယူပိုင်ခွင့်ကိုထိခိုက်တယ်လို့ဆိုကြပါလေ။ဒီအပိုင်းကိုဆွေဝင်းရဲနဲ့ခံရတဲ့ဆိုရဲကောလာဟလတရင်တွေထွက်ခဲ့တယ်လို့အင်ပြန်မှာရန်စတဲ့လူတချို့ကြောင့်လေလူမှုကွန်ရက်မှာကိုဆွေဝင်းရဲ့တရင်ဟာတပတ်လုံးလိုလိုလူအများစောင့်ကြည့်နေတဲ့တရင်တစ်ခုဖြစ်ခဲ့ပါလေ။နောက်ထပ်ဒီတရင်ပတ်ထဲမှာထူးခြားစိတ်ဝင်စားစရာတရင်တစ်ပုဒ်ကတော့ဘာသာတစ်ခုနဲ့တစ်ခုကြားအမုန်းတရားကြီးထွားစေတယ်ဆိုရဲဟောပြောလှုံ့ဆော်မှုတွေပြုလုပ်တဲ့အတွက်နိုင်ငံတော်တန်ခါမဟာနိုင်ကအဖွဲ့ကမန္တလေးမစိုးရင်တက်တက်ကဖုံးတော်ကြီးဦးဝီရသူကိုမြန်မာတနင်္ဂနွေလုံးအတိုင်းတာနဲ့တရားဟောပြောခွင့်တစ်နှစ်ပိတ်ပင်လိုက်တာပဲဖြစ်ပါတယ်ဒီလိုပိတ်ပင်ခဲ့တာကိုဆန္ဒပြတဲ့အနေနဲ့ဦးဝီရသူကဗဇက်ကိုတိတ်နဲ့ကပ်ပြီးတော့တရားပွဲလုပ်ခဲ့ပါသေးတယ်ဒါမျိုးဆက်လက်လှုံ့ဆော်ရင်အရေးယူမယ်လို့တန်ခါမဟာနိုင်ကအဖွဲ့ကစာထုတ်ပြန်ခဲ့ပါတယ်နောက်ထပ်တင်ပြချင်တာကတော့မွန်ပြည်နယ်ချောင်းစုံမြို့နယ်တန်လင်းတရားချောင်းစုံကိုဗိုလ်ချုပ်အောင်ဆန်းတရားလို့အမည်မှဲ့ခေါ်ဖို့ကလွတ်တော်ကဆုံးဖြတ်ခဲ့ရမှာထောက်ခံမဲ218မဲနဲ့အနိုင်ရခဲ့တာကြောင့်မွန်ပြည်နယ်မွန်လူလူအတန်းဝန်ကြားဒီရခဲ့တဲ့တရင်တပုတ်ဖြစ်ပါတယ်။ဒီတရင်ကြောင့် NLD အစိုးရပေါ်ဝေဖန်မှုတွေရှိခဲ့ပြီးတန်ရင်သာစီလုံးညီညွတ်ရေးကိုပြက်စီတယ်လို့ဝေဖန်ကြပါတယ်။မွန်လူလူအနေနဲ့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဆန္ဒထုတ်ဖော်မှုတွေပြုလုပ်ဖို့စီစဉ်နေတယ်ဆိုတဲ့တရင်တွေလည်းကြားနေရပါတယ်။ဒီအကြောင်းအရာပေါ်မွန်ပြည်နယ်တံပြူစရက်စီပင်ဥက္ကဋ္ဌဦးထွန်းမြင့်ကျော်ကအခုလိုသူ့ရဲ့သဘောထားကိုပြောပြပါဗျ။အ
ကျိုးရရဆိုတော့ဒီလိုစာပါအေးနည်းနည်းရလုံးဝစဉ်းစားချင်းချင်းသိရှိတဲ့မရှိတဲ့လုပ်လာတဲ့အတွက်ဆိုလိုတာကဘယ်လိုချောင်းကိုဒီလိုလေးစားတဲ့ဘမိုးထားရတယ်။အဲ့ဒါလည်းဒီလိုကြမ်းမပေါ့။ဒီလိုယူနေလေးစားတဲ့ဘမိုးထားတဲ့ဆိုတော့လုံးဝစလူရှိတဲ့ချောင်းလုံးပြအများရှိတယ်။အဲ့ဒါအထင်ကြီးရစလူရှိတယ်လောင်ချက်ချက်နဲ့ပတ်သက်လို့ဘယ်လိုဆံပေးဖို့လဲဆက်ဖို့လို့တတိယလူကလုံးဝမင်းသူကမတင်တင်ပါပေါ့ပြတော့ဒါကဘယ်လိုဆံကိုဒီလူကလည်းတောင်းလို့ထားလို့လုံးတယ်ဆိုတာပဲတကယ်လည်းလည်းတုံ့ချတာကအခုဒီတရားကိုဘယ်လိုဆံတာလို့လည်းတော့ อนี่เจ้าหนูเนี่ยต้องฆ่าแล้วกันเลยจะรู้จริงๆว่าเราจริงๆไม่ขันนะแล้วถ้าฉันไม่ดีใจก็ไม่ตอบเลยจุดเท้าที่มันเป็นอะไรอยู่ไล่ไปเจอเพื่อจะโอ้ยูจะเช็คอะไอ้ผู้ช่วยที่จะไปเอาของในสุดเลยจิกอะหาแต่ทำไมต้องจังจังเลยจิกอะ
နောက်ဆုံးအနေနဲ့တင်ပြလိုတာကတော့လူများစိတ်ဝင်စားတဲ့တကြံပိတ်ရက်ကိစ္စပါသမရယုံကထုတ်ပြန်ချက်အရဝန်ထမ်းတွေကိုပိတ်ရက်ဆက်ရက်ခန်းစားရအောင်လုပ်ပေးမယ်ဆိုပေမဲ့ပိတ်ရက်ကတော့၅ရက်သာတတ်မှတ်ထားပြီးအစားထိုးတဲ့အနေနဲ့ပိတ်ရက်ရအောင်တစ်နှစ်လုံးမှအစားထိုးထည့်ပြီးတော့စီစဉ်ပေးမယ်လို့ဆိုပါတယ်ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့ရှုပ်ထွေးတယ်လို့အများကဆိုကြပါတယ်ဒီလိုထုတ်ပြန်ချက်မျိုးဘာကြောင့်ထုတ်တယ်ဒီလိုလုပ်ရတယ်ဆိုတာကိုနားမလည်ဘူးလို့တရင်သာဆရာဦးတီဟာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။အားလုံးဘယ်လိုလဲဖြစ်စေချင်းဘာလို့ကြောင်းရရလဲမကြောင်းရရတိုးရရမတိုးရရ။အဲ့ဒါကတည်းကငါဆက်ဝင်လာတာကငါ့နာမည်ကြည့်။ဒီကောင်ကြောင့်ရခုရွေးကောက်ပွဲကြားဖြတ်ရွေးကောက်ပွဲကြီးတဲ့အချိန်မှာတော့တကယ်လို့ပတ်တကူကဒီလို politically correct လို့ခေါ်တယ်။တကယ်ကြီးရတယ်လည်းမလို့ဒီငယ်ငယ်ကဒီထောက်ခံမှာလို့လို့ပြော။အဲ့ဒီမထောက်ခံတဲ့ဟာကိုရွေးလို့တာကပါတော့ရေဆိုအဲ့တော့ငါပြောတာကသူကဘာလို့အဲ့လိုရေးနေလဲတော့သူကမျိုးလို့ရှင်းပြရေးတဲ့ဖြစ်မဲ့အဲတိုက်တာမျိုးတွေအများကြီးအောင်ဆိုပြီးပြီးမလုပ်လို့ဆိုရင်အတောင်းတစ်ခုရှိရတဲ့။ဘာလို့လဲဆိုတော့ဒီမထောက်ခံတိုင်လောက်တဲ့ပိတ်တဲ့ကိုလို့တော့ပါနော်။ဒီကံပြတော့အမှန်ဆိုလို့ရှိရင်တော့နိုင်ငံရေးရဘသူမှမဆိုင်ရလို့သင်္ကေတမှလုပ်တာ။တောင်းတောင်းနိုင်ငံပါတီမလုပ်ရဲ။ဟိုနိုင်ငံရေးဆိုရောက်ပေါ်ရန်ကြီးရဲ့အချိန်မှာမဲလို့ကျင်လား။ဒီနိုင်ငံရေးပေါ်မရှိလဲလို့ပြောတော့ဒီချိန်မှာလုပ်တဲ့ကိစ္စကအကြောင်းတစ်ခုရှိတယ်။အဲ့ဒီအကြောင်းကိုတော့ပြောလို့မရသေးဘူး။အဲ့ဒါရန်ပြီးချက
်။ဒီတစ်ပတ်မှာတော့ကုတ်ခိုင်နှမ်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်ဒုက္ခသည်ပြင်းစင်လာတဲ့ဆိုတဲ့သတင်း။လောက်ကင်မှာဆက်ပြီးတော့ဖြစ်ပေါ်နေတဲ့တိုက်ပွဲသတင်းတွေကိုမီဒီယာတွေပေါ်မှာဖော်ပြနေကြတယ်ဆိုတာကိုတင်ပြရင်းညှိကုံထုတ်လိုက်ရပါလေ
။မြန်မာမီဒီယာမြေခွေးကိုနားဆင်ကြကြတာဖြစ်ပါတယ်။အခုဒီခါမှာတော့ဦးကျဆန်သားရဲ့မြန်မာရေးသုံးသပ်ချက်ကိုတင်ဆက်ပေးကြပါမယ်။ NLD အစိုးရဟာစစ်တပ်နဲ့ဆက်ဆံရေးမပြတ်ရွေးရအောင်ပေးဆက်နေရတာတွေဟာဒီမိုကရေစီရေးအတွက်ဘလို့ထိခိုက်မှုရှိနေတယ်လဲ။ရခိုင်ပြည်ထောင်စုကို NLD အစိုးရကင်တွယ်မှုအပေါ်မှာရောပြည်တွင်းနဲ့ပြည်ပအမြင်ကွဲလွဲမှုစတာတွေကိုရန်ကုန်သတင်းစာတင်နန်းကြောင့်ညွှန်ကြားရေးမှုဦးရဲနိုင်မှုပြည်ပသတင်းဌာနတစ်ခုရဲ့မြန်မာပြည်ဆိုင်ရာသတင်းတော့ဘလော့ဂါဦးတီဟာသွေးတို့နဲ့ဦးကျဆန်သားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါရှင
်။နိုင်ငံတကာမီဒီယာတွေထဲမှာထောက်ပြကြတဲ့ဝေဖန်ကြတဲ့အထက်မှာဒေါက်တာဆန်းစုကြည်အစိုးရကိုဒါအမှတ်ပေးတဲ့ကိစ္စတစ်ခုတက်မတော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းချနိုင်တယ်ဆိုတဲ့အချက်လည်းပဲအကောင်မြင်ပြီးတော့ပြောကြပါရစေ။ဆိုတော့တမရော်နဲ့ဆက်ဆံရေးမပြတ်အောင်ထိန်းသိမ်းထားနိုင်တာတော့ဟုတ်ပြီ။အဲ့တော့အဲ့ဒီအတွက်ဘလောက်ထိပေးဆက်နေရသလဲဆိုတော့ကိုကြည့်မယ်ဆိုရင်လည်းပဲတော်တော်လေးအရေးကြီးမှကိစ္စထင်ပါတယ်။အဲ့ဒီတမရော်နဲ့ကျင်းနတ်အောင်သူတို့ကိုဖွဲ့စည်းပုံဥပဒေအရဒါနိုင်ငံရေးအခွင့်အာဏာတွေအများကြီးပေးထားရတာတွေကောဘလောက်ထိအတားအဆီးဖြစ်နေပါလဲကိုရင်းနဲ့မို့
။ဟုတ်ရုပ်ကပွဲအဖြေတွေမထွက်ခင်အချိန်ကဟိုကျွန်တော်တို့စိုးရင်ပူပန်လာတဲ့အစာရင်တော့အခုတော်ဆက်ကြည့်ဦးဆောင်တဲ့အစိုးရဘက်ကတက်မတော်နဲ့ဟိုအထိုက်လျောက်ကောင်းမွန်တဲ့ဆက်ဆံရေးရအောင်လုပ်သွားနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်။နောက်ပြီးတော့အဲ့ဒါကလည်းမှန်ကန်တယ်လို့ကျွန်တော်မြင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လက်ခံသည့်ဖြစ်စေမလက်ခံသည့်ဖြစ်စေတက်မတော်ရဲ့အထံကဏ္ဍကဒီနိုင်ငံတော်ပုံပြိုးရေးနဲ့ညီညွတ်ရေးကိစ္စမှာရေးပါတဲ့နေရာရှိနေလို့ပါပဲ။အဲ့တော့တော်ဆက်ကြည့်ကိုယ်တိုင်ကလည်းသတိထားပြီးတော့ဒါကိုဆက်ဆံသွားတယ်။ဒီအတွက်တော့အထိုက်လျောက်ဟိုပေးဆက်ရတာမျိုးတွေရှိနိုင်ပါတယ်။ဥပမာအဖြစ်ဒီကဘွေပတိုင်းဒီမှာဒီမျိုးရတ်မိုးစီဖွဲ့ချုပ်ကနေကြေလာခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အခုရတ်ကွေပြီးကာလမှာနည်းနည်းလေးဒါကိုဟိုထိပ်ပိုင်းဦးစားပေးနေရမှာမထည့်တဲ့ကိစ္စမျိုးတွေရှိပါတယ်။ဒါပေမဲ့တစ်ဖက်ကလည်းပြန်ပြောမယ်ဆိုရင်ညီညာရေးလုပ်ငန်းဖြစ်စဉ်မှာတက်မတော်နဲ့အထိုင်းလျောက်ဟိုဆက်ဆံမှုကကောင်းမွန်တဲ့အတွက်ဟိုဆက်ပြီးတော့အရှိမသွားနိုင်တဲ့အနေအထားမျိုးတွေကတော့ရှိပါတယ်။ကျွန်တော်ကတော့ဟိုရတ်ကွေမတိုင်ပြီးကကြိုပြီးတော့ဆိုရင်ကလေးလူတယောက်အနေနဲ့ပြောမယ်ဆိုရင်တော့ကျွန်တော်ဆယ်မှာဒေါက်ဆက်စုကြည်ဦးဆောင်တဲ့အစိုးရဖွဲ့ကတက်မတော်နဲ့သွားတဲ့အခြေအနေဒီထိုက်လျောက်ကောင်းမွန်တယ်လို့မြင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကိုရဲနဲ့မဟုတ်ပြောလို့ကျွန်တော်အဲ့ညဉ့်ညံ့ရေးကိစ္စကိုဒီမှာတခွန်းထပ်မေးခြင်းပါတယ်။တချို့တိုင်းရင်းသားခေါင်းဆောင်တွေကတော့တက်မတော်ကြောင့်အကြီးခက်ရစေတောင်မှဒါညဉ့်ညံ့ရေးဖြစ်စဉ်ရှေ့မတူတာဘူးဖြစ်နေတယ်လို့သုံးသပ်ကြပါတယ်။ဒေါက်ဆက်စုကြီးဟာဒီအရေးမှာတက်မတော်ရဲ့သဘောတူညီချက်မရဘဲနဲ့မဟာဆစ်ဆက်ပြီးတော့မလုပ်နိုင်ဘူးလို့ဆိုကြပါတယ်။အဲ့ဒီကြောင့်ဘယ်လိုပြန်ပြောခြင်းပါလဲခင်ဗျာ။
ကျွန်တော်ဟိုသတင်းမီဒီယာလောကကလူ၁၀ယောက်ကိုကျွန်တော်မေးကြည့်ခဲ့တာရှိပါတယ်အဲ့ဒါကတော့ ရင်ဟိုနိုဘမာရုပ်ောက်ပွဲမတိုင်မီကညဉ့်ညဖြစ်စဉ်နဲ့နိုမာရုပ်ောက်ပွဲတိုင်ပြီးတဲ့နောက်ပိုင်းမှာရုပ်ောက်ပွဲဖြစ်စဉ်မော်ဘလို့မြင်လဲဆိုတဲ့အခါမှာသူတို့တဲကအများစုကနိုမာရုပ်ောက်ပွဲမှာအမျိုးသားမျိုးစီအဖွဲ့ချုပ်ကနိုင်ပြီးနောက်ပိုင်းမှာညဉ့်ညဖြစ်စဉ်ကလည်းနဲ့နောက်ဆုတ်သွားတယ်လို့သူတို့ရဲ့အမြင်ကိုသူတို့ပြောခဲ့တာတွေရှိပါတယ်ဒါပေမဲ့ဆိုလိုတဲ့သဘောကဟိုနောက်ပိုင်းမှာနည်းနည်းလေးနှေးသွားတယ်နည်းနည်းလေးတန့်သွားတယ်လို့ဆိုလိုတဲ့သဘောပါဒါပေမဲ့အဲ့ဒီမှာပြန်ပြီးတော့ကျွန်တော်ကပြန်ပြီးတော့သုံးသပ်ရမယ်ဆိုတော့27ရာစုပင်လုံကြီးလာကံမှာအဖြေထွက်ခဲ့တာပြီးတော့မဟုတ်ပါဘူး။ဒါပေမဲ့အဲ့ဒါက290ကျော်အကြာမှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီအဖွဲ့တွေအားလုံးဟာမျက်နှာစုံကြီးမှာသူတို့ပြောကျင်တဲ့ဆန္ဒတွေသူတို့ရဲ့ခံစားမှုတွေနဲ့သူတို့မျှော်လင့်ချက်တွေကိုထုတ်ပြောခွင့်ရတာကတော့ပထမဦးဆုံးချိန်အဖြစ်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်။နောက်ပြီးတော့ကျွန်တော်ကခုနကသတင်းမီဒီယာအဖွဲ့ကြီးတွေကလူ၁၀ယောက်ကိုကျွန်တော်မေးကြည့်ပါတယ်။ယင်းအစိုးရအဖွဲ့နဲ့အခုအစိုးရအဖွဲ့နဲ့ဒီလည်းကဲဟိုပြိပခါနဲ့ညီငယ်ဖြစ်စဉ်ပေါ်မှာမတူညီတဲ့အစိုးရနှစ်ဖွဲ့ကြားထဲမှာ intention လို့ခေါ်တဲ့စိတ်ဆန္ဒတွေကိုမေးတဲ့အခါမှာတော့သူတို့ကအခုအစိုးရအဖွဲ့ကနှောင့်နှေးမှုရှိတော့လဲ intention စိတ်ဆန္ဒအနေနဲ့ရည်ရွယ်ချက်အနေနဲ့တော့ပို့ပြီးတော့ယုံကြည်စိတ်ချပွဲရာရှိတယ်လို့သူတို့ပြောပါတယ်ဗ
ျဟုတ်ကဲ့ကိုစီဟာသွေးသဘောထားလည်းသိကျင်ပါတယ်တက်မတော်နဲ့ဆက်ဆံရေးကောင်းတယ်လို့ပြောကြတဲ့နေရာမှာအဲ့လိုဆက်ဆံရေးကောင်းနေဖို့အတွက် energy ဘက်ကပြစ်ဆက်ရတာဆိုတော့ကတော့လူတို့ကသုံးသပ်ကြတယ်တိုင်းရင်းသားခေါင်းဆောင်တွေပေါ့အထူးသဖြင့်တလောတော့ကကျွန်တော်ဖတ်ရပါတယ်တမတော်ရဲ့သဘောတူမှုမပါဘဲတောင်ဆန်းစုကြည်ဟာဒီကိစ္စမှာရှေ့မရွေးနိုင်ဘူးဆိုတာကိုစီဟာသွေးသဘောထားပြောပါအောင်ခင်ဗျာဒီကိစ္စမှာ
ဟုတ်ကဲ့အရင်ဆုံးကျွန်တော်ဟိုပါတော့ဒီတက်တဲ့ဟိုဒီ LD ဆိုအပ်တဲ့အစီအပြေချင်းဟာတော့ဒီရေးပါလဲဆိုရဖိစားလဲကျွန်တော်အရင်ပြောချင်ပါတယ်ဗျာဒီလိုလဲဆိုတော့ကျွန်တော်တို့ LD ကကျွန်တော်တို့ဒီလိုမျိုး land slide နိုင်သွားပြီးတော့အစိုးရဖွဲ့တယ်နဲ့အချိန်တွေမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးတွေထဲမှာရောကျွန်တော်နိုင်ငံရေးအခြားနိုင်ငံရေးအင်အားစုတွေကြားထဲမှာရောနိုင်ငံတကာတိုင်းဝမ်းမှာရောစိုးရင်ပြူပါမှုရှိပါတယ်။ဒါဖြစ်လို့လဲဆိုတော့ဒီအရင်ဟိုကျွန်တော်စစ်ဘိုလ်အများဆုံးပါခဲ့တဲ့ဥဒန်းရွှေပွက်ခဲ့တယ်လားဥဒန်းရွှေထားခဲ့တဲ့ဒီအစိုးရဥဒေသိအစိုးရကအဲဒီကျွန်တော်တို့ဒီတက်မတော်အင်အားစုတွေကဟဲ့လား NLD လိုမျိုးအတိုက်ထန်အင်အားစုကနိုင်တော့အာနာဆွဲပါမလား။အာနာပြန်ပြီးတော့တက်မတော်အနေနဲ့ဟဲ့လားတက်နိုင်ရအာနာလက်လွတ်လိုက်ရတဲ့အချိန်မှာတက်မတော်အနေနဲ့တတိယအာနာသိမ်းနိုင်လားဆိုစိုးရင်တောင်းကြမှုရှိပါတယ်။ဒါဟာအခြေအနေကိုအများကြီးချိန်ချောက်ပါတယ်။ဆိုတော့ဒီဘာအစ်နေနဲ့ဒီကြောင့်တော့ကောင်းကောင်းမို့မို့ဆက်ဆံနိုင်မှုဒီအစအစအကြာကြာအထူးသဖြင့်ရန်ကန်တကာအတိုင်းဝိုင်းကောအထူးသဖြင့်ကျွန်တော်တို့အိန္ဒိယချင်းနိုင်ငံတွေရောအားလုံးစိတ်အေးသွားတယ်ကျွန်တော်တို့ဟိုပါဘောနောစိတ်တက်တာရသွားပြီးတော့စပြီးအစိုးရအစ်ကိုယုံကြည်ဆက်ဆံတဲ့အနေသားမျိုးပါဒါအရင်ရေးပါပါတယ်ကတော့လည်းဒီနဲ့ချင်းပြီးအဒီအာသာရထားတဲ့အနေဒီအနေနဲ့အာသာရရှိမှုကိုဆက်လက်ပြီးတော့ထိန်းသွားနိုင်တယ်လို့ယုံကြည်မှုဖြစ်စေတယ်ဒါအရင်ရေးပါတဲ့ချက်ပါဒါကြောင့်အတော်ဆန်းစုကြည်ရဲကျွန်တော်တက်မတော်နဲ့အချင်းပြေအောင်တန်းနိုင်ပြီးသူစူးစမ်းတယ်လို့ကျွန်တော်ပြင်ပါတယ်တော်စားစုကြီးကဘယ်လိုပြင်ဆင်လာလဲဆိုတော့ကျွန်တော်မသိဘူး။တိုက်ပွဲတွေကပိုဖြစ်လာတဲ့အတွက်အခက်အခဲရှိပေမဲ့တော်စားစုကြီးကအခုအချိန်မှာတော့ဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့ဒီတပ်မတော်ဘက်မှရန်တွေတကယ့်သူဖြစ်နေတာပေါ့နော်။တော့ဟိုတပ်မတော်ကလည်းတင်တော့ကော်မန်ဒါကကြောင်းသွားပြီ။အလားအရင်လောကလုံးမဟုတ်တော့ဘူး။အလားဥထင်ကျော်ဖြစ်သွားပြီ။ဆိုကြပါတော့တော်စားစုကြီးဖြစ်သွားတဲ့အတွက်သူ့အနေနဲ့တိုက်ရတာကအကယ်၍သူ့အနေနဲ့ဒီတော်စားစုကြီးဘက်ကဆိုပြီးတော့အလားဟိုဒီတိုက်ပွဲတစ်ခုရင်းစီကိုသူ့အနေနဲ့ကန့်သတ်နိုင်စရာမရှိဘူး။ထိတွေ့နိုင်စရာမရှိဘူးဆိုရင်သူကတိုက်ရတာပို့ပြီးတော့အားတာရတဲ့ဘောရှိတယ်။အဲ့တော့သူကလည်းကျွန်တော်ဆီတဲ့မြေပြင်မှာတော်တော်လေးစစ်စင်လေးတွေလွတ်ချင်တယ်လို့လုပ်နေတဲ့သဘောရှိပါတယ်။ဒါကလည်းတော်သက်ကြီးအစိုးရအနေနဲ့ဒီဘန်းကိုမကျွမ်းကျင်တာလည်းပါပါလိမ့်မယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကမြန်မာနိုင်ငံအစိုးရအစ်အတွက်အဓိကစင်ခေါ်မှုတစ်ချက်လို့ထင်ပါတယ်။အဲ့ဒါကတော့ဘာသာရေးနဲ့ပတ်သက်တဲ့အခြေခံတဲ့ကိစ္စလောလောဆယ်မှာတော့ဘာသာရေးအပြင်အခုပူးတိတော်မောင်တော်ဘက်မှာဖြစ်နေတဲ့ကိစ္စပါ။ဒီကိစ္စနဲ့ပတ်သက်လို့သတင်းမီဒီယာတွေကိုအများကြီးပုံမှန်နေနေလောက်လာတဲ့အစိုးရကလည်းနေ့စဉ်နဲ့အများစုကိုထုတ်ပြန်တယ်နောက်ပြောနိုင်ငံတကာဖိဖတ်ပြုထားတဲ့စောစောကဆရာတို့နှစ်ယောက်ပြောသူလိုပဲအစိုးရလည်းဖြစ်တယ်ဒေါင်ဆန်းစုကြည်ကိုယ်တိုင်လည်းပဲဒီဟာကိုအများကြီးမကြာခဏဖြစ်ရှင်းတယ်သို့တော်လည်းပဲနိုင်ငံတကာကသတင်းမီဒီယာတွေကပြောလိုက်တိုင်းပြောလိုက်တိုင်းအဲ့ဒီမှာလူခွေးချိုးဖောက်တာဖြစ်နေတယ်ဘာညာဆိုပြီးတော့ရေးကြပါတယ်ဆိုဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာနိုင်ငံတကာသတင်းမီဒီယာလောကကပြောနေတာနဲ့လက်ရှိအခြေအနေဘယ်လိုမြင်ပါလဲ
ကျွန်တော်အမြင်ကတော့သူတကယ်ရခိုင်မှာဖြစ်တဲ့ပြဿနာတွေမှာဒါကိုချင်းနှက်ကြတဲ့သတင်းမီဒီယာတွေပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းတွေပဲဖြစ်ဖြစ်ပြည်ရင်းအဖွဲ့အစည်းတွေပဲဖြစ်ဖြစ်အမြင်ကအများစုကအဖြူနဲ့အမဲကိုရွေးချယ်ကြတာများပါတယ်။တချို့ကဖြူလို့ပြောမယ်တချို့ကအမဲလို့ပြောမယ်။ကျွန်တော်အမြင်ကတော့ဒ ီလိုကိစ္စမျိုးကဒီလိုပြိပခါမျိုးဟာဟိုမိခိုးရအောင်အခြေအနေမှာရှိရလို့ထင်ပါတယ်ဥပမာအပြင်နိုင်ငံကဖွဲ့စည်းရေးအသုံးတက်တဲ့အခါမှာနိုင်ငံကလူ့ခွင့်ရေးစာရင်းစာရင်းတွေကအသုံးတက်တဲ့ချင်းကတ်တာမျိုးတွေရှိမယ်ပြည်ရင်းမှာရှိတဲ့ဟိုအထူးအပြင်ဟိုနောက်တစ်ပတ်အစောကရုပ်ချစ်ဖွဲ့စည်းတွေကနောက်တစ်မျိုးနဲ့တုံ့ပြန်တာမျိုးတွေရှိပါတယ်ဆိုအဲ့ဒီဖြူနဲ့မဲနေရာတော်တော်များများကပြိပခါကိစ္စတွေမှာအဲ့နှစ်ခုကဟိုရှောင်းသိမ်းတဲ့အနေအရလို့မြင်ပါတယ်နိုင်ငံကမီဒီယာတွေကဒါနဲ့ပတ်သက်ရင်ဒေါ်စုကရိုဟင်ဂျာနာမည်ကိုသုံးပြီးတော့ဖြေရှင်းတာမျိုးမရှိဘူးဒီဒေသနဲ့ပတ်သက်ပြီးတော့လေးလေးနက်နက်ပြောတာမျိုးမရှိဘူးဆိုတဲ့ဟာမျိုးတွေမှာဟိုတဝက်တစ်ပြက်လက်တခံနိုင်ပေမဲ့တကယ်တမ်းပြည်တွင်းမှာဒေါ်စန်းစုကြည်နဲ့အစိုးရဖွဲ့ကရင်ဆိုင်နေရတဲ့အနေအထားအင်မတန်ခက်ခဲတဲ့အနေအထားဖြစ်ပါတယ်1962ခုနှစ်နောက်ပိုင်းမှာပထမအဆုံးအချိန်90ကြော်ကြာမှာတက်လာတဲ့ရသအစိုးရအဖွဲ့ဟာအခက်အခဲတွေအများကြီးနဲ့ရင်ဆိုင်ရပါတယ်နောက်တစ်ခုကသူတို့ရသအစိုးရအဖွဲ့ကိုထိုးနှက်ခြင်းနဲ့ဒါမှမဟုတ်လေအမားတွေကိုထောက်ပြခြင်းနဲ့အဖွဲ့စည်းတွေကဒီလုံရက်တွေနဲ့ပတ်သက်ပြီးတော့ဒါကိုနမူနာပေးနေတဲ့အဖွဲ့ရှိသလိုတကယ်တမ်းကလူတို့ထဲမှာလည်းဒီပြဿနာကိုတည်တည်ချာချာနားလည်မှုရှိတာမဟုတ်ပါဘူးတခါမှဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးတော့အရင်တုန်းကဘာတွေဖြစ်ခဲ့တယ်ကိုရိုနီကိကဘာတွေဖြစ်ခဲ့တယ်နောက်ပိုင်းဘာတွေဖြစ်တယ်အခုဘာတွေဖြစ်တယ်ဆိုတာကိုတည်တည်ချာချာနားလည်မှုရှိပဲနဲ့ဆိုရှယ်မီဒီယာလူမှုမီဒီယာမှာတော့လည်းကောင်းဒါမှမဟုတ်ရင်လည်းလူလူတွေကြားထဲမှာလည်းကောင်းပြောဆိုနေတဲ့အရာတွေကတော်တော်လေးစိုးရိမ်စရာအနေအထားတွေရှိပါတယ်အဲ့တော့ဟိုနိုင်ငံတကာမီဒီယာတွေကပေါ်ပြပြလို့နိုင်ငံတော်တကာတာဝန်ခံပုဂ္ဂိုလ်နိုဘယ်ငြိမ်းချမ်းဆုရှင်ဒေါက်တာဆုကြည်ကလုံးဝပြောမဆိုင်ဘူးဆိုတော့ဟိုအမြင်ကိုတော့ကျွန်တော်ကသဘောမတူနိုင်ပါဘူးကျွန်တော်ထင်တာကတော့သူဟာထိုက်တဲ့လောက်တော့ view ဆိုင်တယ်ဒါပေမဲ့ဟိုစိုးရိမ်မှုကြီးကောင်းကြီးမယ်လို့ကျွန်တော်မြင်ပါတယ်စိုးရိမ်မှုကြီးကောင်းကြီးမယ်အတွက်ဒီပေါ်မှာစီရင်မှုများလဲများနိုင်ပါတယ်။နောက်တစ်ခုကဒီအစိုးရအဖွဲ့တွေတောင်မကဘဲနဲ့သတင်းမီဒီယာတွေကဒီပေါ်မှာထုတ်ပြန်တာကလည်းအခုချိန်မှာဒီအဖြူနဲ့အမဲပုံစံဖြစ်နေပြီးတော့မိခိုးရောင်ကြတဲ့အလေလက်အခြေအနေကိုသတင်းထုတ်ပြန်မှုအတွက်ကြွမ်းကျင်မှုပဲဖြစ်ဖြစ်ဒါမှမဟုတ်လေလူအများစုဒါမှလည်းလူအများစုမဟုတ်ရင်တော့မှတော်တော်များတဲ့ဗုဒ္ဓဘာသာမြန်မာတွေရဲ့ထုတ်ပြန်မှုပေါ်မှာစိုးရိမ်မှုလွန်ကဲပြီးတော့စိတ်ပင်ကျင်လွန်းနေတာတော့ရှိနေတယ်လို့ကျွန်တော်တွေ့ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုစီဟာသွေးရဲ့သဘောထားလည်းသိရင်ပါတယ်ဒီအရေးမြန်မာအစိုးရကင်တွယ်ပုံနဲ့နိုင်ငံတကာရဲ့တုံ့ပြန်ချက
်ဟုတ်ကဲ့ဒီအခုချိန်ဒီအစိုးရအသက်နဲ့ကင်တွယ်နေတဲ့ပုံစံကကျွန်တော်အမှန်ကန်တယ်လို့ထင်ပါတယ်ဘာလို့လဲဆိုတော့တတိကြီးကြီးနဲ့သာပြီးကင်တွယ်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့ဆိုတော့အရင်ဆိုးရဆက်ဆက်ကလုတ်ခဲ့တဲ့လုံပြီးလုံအောင်နေတဲ့အကျိုးဆက်တွေကကျွန်တော်တို့မြင်ပြီးတွေ့ပြီးဖြစ်ပါတယ်ပိုဆိုးသွားတယ်ဟလာပို့ပြီးတော့ချင်းရဆက်တဲ့အနေထားကိုရောက်လာတယ်ဆိုတော့အားလုံးလည်းမြင်ကြပါတယ်ဆိုအခုအချိန်တွေကအခုဖြစ်သွားနေတဲ့အချိန်တွေကစဖြစ်နေရနေပြီးတော့ကျွန်တော်လေ့လာကြည့်မယ်ဆိုလို့ဆိုရင်ဒီတစ်ခိုင်မှာဖြစ်နေတဲ့ကိစ္စမော်ရိုတဝိုက်မှာဖြစ်နေတဲ့ကိစ္စထောင်ချောက်အခုလည်းကျွန်တော်တို့မောင်းသွင်းနေတာပါဘယ်လိုထောင်ချောက်တွေကိုမောင်းသွင်းနေတာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီအရက်သားတွေကိုဟလာအင်အားသုံးပြီးတော့ခြေမုံနဲ့နှိပ်စက်တယ်တက်တက်တယ်ဆိုတော့အမြင်ကိုရအောင်စနစ်တကျကျွန်တော်တို့ခံပြီးနေတာပါဘာဖြစ်လို့လဲဆိုတော့ဒီလက်နက်ကိုင်အုပ်ကြွမှုဟာလက်နက်အကောင်းစားတွေနဲ့ခြေဆိုင်တိုက်ပွဲဝင်နေတာမဟုတ်ဘဲနဲ့ပဋိပက္ခတစ်ခုဖြစ်အောင်လုပ်ပွဲပြီးတော့မှဒီဘက်ကနေပြီးတော့တိုင်လန်တိုက်ခိုက်တဲ့အချိန်မျိုးဟာဟိုဘက်မှာအရက်သားတွေကိုခုခံခံနဲ့ဒီနဲ့ကျင်းကျင်းကိုဆင်ကျင်နေတာဖြစ်ပါလေ။ဆိုဒီအကျင်းကျင်းအားလုံးမျောလင်းထားဆိုပဲဟလာဟိုလူတွေအများကြီးတည်လာပါပြီ။တည်တဲ့လူတွေအရက်သားတွေဖြစ်နေတယ်လား။ဒုတာလက်နဲ့နဲ့လူတွေဖြစ်နေတယ်။တော့လက်နဲ့ခေါင်းတွေတက်ဆင်လာတာမဟုတ်ဘူး။ဆိုတော့ဒီဟာအရန်အရေးကြီးပါလေ။ဂျာကိုလုံနေတဲ့လူတွေကဘာယူရတဲ့လုံနေလဲဆိုတာကိုကျွန်တော်တို့ကဒါအရန်သတိထားရပါပဲ။အခုတော့မြင်ရတဲ့လောက်ကတော့ကျွန်တော်တို့အရက်သားတွေအစုလိုက်တို့လည်းတက်နေတယ်ဆိုတဲ့ image ကိုဟိုပေါ်အောင်လို့ကျွန်တော်တို့ထောင်ကျောက်တစ်ခုကိုပဲဆင်ရင်ထားတယ်လို့မြင်ပါလေ။ဒါကြောင့်မို့လို့လေဒီကြီးသွားတဲ့အစိုးရတက်တယ်ပြီးပြင်းကြိုက်ကြတယ်လို့မြင်ပါတယ်ဆိုတော့ဟိုဒီကပို့ပြီးတော့ကျွန်တော်တို့မီဒီယာတွေတွားခွင့်လောက်ခွင့်ပေးဖို့အဲ့ဒီနေရာတွေကိုတပ်ပါတီကတွားဖို့တွားခွင့်ပေးဖို့တွေကျွန်တော်တို့လုံနေပါတယ်မဟုတ်ဘူးဆိုလို့ရှိရင်ကျွန်တော်တစ်ဖြည်းဖြည်းနဲ့ဒီဗီဇာကြီးလာနိုင်ပါတယ်နိုင်ငံတကာပို့ပြီးတော့ဆွဆွဲပြောဆိုတဲ့နေရာတွေရှိမှာကြီးလာနိုင်ပါတယ်
ကျောစံတရရင်မြန်မာရေးတုံးတက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်သောတာရှင်များရှင်ခုတစ်ခါမှာတော့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါသောတာရှင်များရှင်မြို့ပြည်နယ်မော်လမြိုင်မြို့နယ်ချောင်းဆုံမြို့သားကတန်လွင်မြေကူတံတားကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့စစ်တော်ကဆုံးဖြတ်ခဲ့တဲ့အပေါ်မှာဒေသခံတိုင်းသားတွေအကြားမကြင်မနဲ့ကြံ့ကြံ့တန်တွေဖြတ်ပေါ်နေပါတယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့အခန်းကဏ္ဍကိုအလေးမထားရကျနေတယ်ဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်တွေမှာဝေဖန်စရာဖြစ်နေရတာပါ။ဒါဟာတာဝန်ရှိသူတွေဘက်ကစဉ်စဉ်ဆက်ဆက်မလုပ်ခဲ့တာလား။တိုင်းရင်းသားတွေဘက်ကအကဲဆက်လွန်းတာလားဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုချုပ်တင်ပေးဖို့ထားနိုင်ပါတယ်။
ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေရှင
်။သတင်းရှင်တွေအနေနဲ့စနေနေ့ည9:00အစီအစဉ်မတိုင်ခင်အချိန်မီဆက်တက်ပြီးတော့ပါဝင်ဆွေးနွေးမင်းမြန်လာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ဒါရိုက်လေးလိုင်းအစီအစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေနေ့တိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုတစ်ခါမှာတော့မြန်မာတစ်ခုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တခိတခါကမြန်မာနိုင်ငံတဝန်းကြီးရွာဒေသတချို့မှာရွာလုံးကျွတ်အိုးဖုတ်တဲ့လုပ်ငန်းလုပ်ကင်ကြရတဲ့နေရာစကိုင်းတိုင်းဒေသကြီးအိုးဖို့ရက်ွက်လည်းပါဝင်ပါတယ်။ဧရာဝတီမြေကမ်းနဘေးစကိုင်းဒေသကထွက်တဲ့ဒီအိုးတွေကိုဒေသနာမည်ဆွဲပြုပြီးတော့စကိုင်းအိုးဆိုပြီးတော့ခေါ်တင်ကြတာပါ။မြန်မာနိုင်ငံတဝန်းနာမည်ကျော်ကြားတဲ့စကိုင်းအိုးလုပ်ငန်းဟာအခုတစ်ခါမှာတော့ကုန်ကျစ်ရှာပမှုတန်တဲ့အိုးလုပ်ငန်းလုပ်ကင်သူတွေတဖြည်းဖြည်းနှဲပါလာတာကြောင့်ရိုးရာအိုးလုပ်ငန်းပြောက်ွယ်သွားမလားဆိုတဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းကိုဒီတစ်ပတ်မြန်မာတခွင်စီစဉ်မှာကုထောင်ကတင်ဆက်ထားတာကိုနားဆင်ပါရှင
်မြန်မာနိုင်ငံအလဲပိုင်းမြို့နယ်ဒေသကြီးရတချို့မှာအိုးလုပ်ငန်းလုပ်ကင်သူတွေဒုနဲ့တည်ရှိပေမလို့စကိုင်းအိုးလို့ခေါ်တွန်တတဲ့စကိုင်းတိုင်းဒေသကြီးအိုးဖို့ရက်ကွက်ကလုပ်တဲ့အိုးတွေဟာတမူထူကြတယ်လို့လူအများကပြောဆိုကြပါတယ်။စကိုင်းအိုးရဲ့သွန်ပြင်လက္ခဏာဟာတည်တက်လှပလာပြီးတော့ဒီအိုးလုပ်ငန်းလုပ်ကင်ရာမှာပုံကျန်းအဖြစ်အသုံးပြုလို့ရှိတဲ့သဲဟာလည်းအေယာဝရီမြစ်ကမ်းတစ်ပေကရတာကြောင့်စကိုင်းအိုးဟာတခြားအိုးတွေထက်ပိုပြီးတော့အေးစိမ်မှုရှိတယ်ဆိုပြီးတော့ယူဆတတ်ကြတာပါ။အိုးတလုံးဖြစ်ဖို့မြင်းနေနဲ့မြင်းနဲ့စတဲ့ကုန်ကျန်းတွေကိုရောနှောပြီးမှွေတာကစလို့နောက်ဆုံးကောင်းမွန်တဲ့အိုးတလုံးရသည့်အထိသတင်းပတ်တစ်ပတ်နီးပါးလောက်အစဉ်စဉ်လုပ်ကင်ကြရတယ်လို့မီယိုဖလာအိုးလုပ်ငန်းလုပ်ကင်လာတဲ့အိုးဘိုရက်ကွက်ကဒေါက်တင်ရှင်ကပြောပါတယ်
။အိုးတလုံးလုပ်ဖို့အတွက်ကမြင်းနေနဲ့မြင်းနဲ့ကိုအစာပြုတ်တူပြီးလှမ်းရပါတယ်။ဆိုတာကိုနေစုအောင်ချအောင်ချောက်မှသာလျင်ထုတ်ပြီးအနီးနဲ့နဲ့ရောပြီးတော့တမမှွေရပါတယ်။မှွေပြီးတဲ့ချိန်ခါကြရင်ဒီနေ့လို့မှွေပြီးနှက်ထားတဲ့ချိန်ခါကြရင်နှစ်ဖက်ငါလို့ကြတော့နင်းရပါတယ်နင်းပြီးလို့ရှိရင်ပုံသွင်းတဲ့လူရောဆဲ့တဲ့လူရောတဦးစီလာပြီးတော့ပုံသွင်းရပါတယ်ပထမအဆင့်ဟာဒီကနေ့ပုံသွင်းနှစ်ဖက်ငါလို့ညနေလောက်မှအဲ့အိုးပထမအဆင့်ကိုလုံးရပါတယ်လုံးပြီးလို့ရှိတဲ့တညသိပ်ပြီးရင်နှစ်ဖက်ငါလို့ဆင့်ကြမှာစွရပါတယ်စွပြီးလို့ရှိရင်ဒုတိယအဆင့်ခိုက်ရပါတယ်ခိုက်ရပြီးလို့ရှိလို့ရှိရင်နေဘူးတဲ့မထားဘဲနဲ့နေထည့်ထားရပါတယ်နေထည့်ထားပြီးအေးမှသာလျင်နေ၆ပြီးမှသာအိုး၆ပြီးမှသာအိုးဖုတ်လို့ရပါတယ်အဲ့ဒီအစင်းကနောက်ဆုံးဆင့်ပါပဲ
။ဘူးတလုံးသေးတဲ့လှပဖို့အတွက်ဥခက်တဲ့သူ၊ဥပုံသွင်းတဲ့သူတွေလည်းရေပါလာတယ်လို့ဥပုတ်တဲ့သူတွေအတွက်လည်းတာဝန်ကြီးပါတယ်။ရာသီဥတုပေါ်မူတည်ပြီးဥပေါင်း900ကနေ900အထိသဘောဝအတိုင်းစနစ်တကျနဲ့ဥပုတ်ကြရတာပါ။ဥပုတ်အရက်ကထွက်တဲ့ဥတွေကိုအိမ်တွေမှာတောက်ရုပ်အဖြစ်အများဆုံးအသုံးပြုတတ်ကြတယ်လို့တခါတရံမှာလည်းတင်းညံအခါတမယမှာအတာအိုးအဖြစ်လည်းတုတ်တဲ့ကြပါတယ်။တခြားနေရာဒေသတချို့မှာလည်းအိုးလုပ်ငန်းလုပ်ကင်ကြသူတွေရှိပေမလို့စကိုင်းအိုးဟာတခြားအိုးတွေထက်ပိုပြီးတော့လူကျက်များတယ်လို့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကလေးကအိုးလုပ်ငန်းလုပ်ကင်လာခဲ့တဲ့ဒေါ်ဝင်းဝင်းမော်ကဆိုပါတယ်
။စကိုင်းအိုးရဲ့အတကြကတာလောက်ရမှလည်းနေကြီးမှလည်းတဲပါတယ်။ဒါအန်တီတို့လောက်တဲ့နေရာမှလည်းတဲနဲ့ဖြူးပြီးတော့တဲနဲ့ပက်ပြီးတော့လောက်ရတဲ့အတွက်ဒီစကိုင်းအိုးမှာအယိုးမရှိဘဲနဲ့အစိမ့်ဆိုတာစကိုင်းအိုးဆိုတာအများအားစိတ်နေတဲ့ခါကျတော့အဲ့စိတ်နဲ့ဒီတဲပါတဲ့အတွက်ကစိတ်နာစိတ်နာပေါ့နော်။တဲ့နဲ့အတွက်ကအေးတာအဲ့ဒါအဓိကပဲအဲ့တော့အန်တီတို့အိုးကအေးတာလဲသူများအိုးတဲ့ပိုးတယ်တခြားအိုးကလည်းသူတို့စကိုင်းအိုးလို့ပုံစံမျိုးတဲပဲရောင်းနေပေါ့နော်အန်တီတို့ကအဲ့လိုလည်းမလုပ်ဒါတဘာဝတဲမြေကြီးထဲမှာလည်းတဲပါရတယ်လောက်ရမှာလည်းတဲပါရတယ်အဲ့ဒါကြောင့်မလို့ပိုးပြီးတော့အေးခြင်းလည်းရှိတယ်နာမည်ရခြင်းလည်းရှိတယ
်စကိုင်းအိုးလောက်ကန်ရမှာအဆင့်ဆင့်လောက်ကန်ရပြီမလို့ဈေးကွက်ထဲမှာတော့တအိုးကိုမြန်မာငွေ1500လောက်သာတန်ချေရှိပါတယ်အိုးလုပ်ငန်းလုပ်ကင်တဲ့နေရာမှာရာသီဥတုပေါ်မူတည်ပြီးတော့လုပ်ရတာဖြစ်တာကြောင့်တစ်နှစ်မှ6လလောက်သာလုပ်ကင်နိုင်ပါတယ်။မိုးတဖြောဖြောရွာသွန်းတဲ့မိုးရွံ့ကာလမှာတော့ဒီလုပ်ငန်းလုပ်ကင်မှုမဖြစ်နိုင်ပါဘူး။စကိုင်းဒေသကထွက်တဲ့ဥတွေထဲမှာတော့ဆောင်းနှုံးကာလပြတ်သွလအတွင်းထက်တဲ့ဥတွေကအကောင်းဆုံးဖြစ်တယ်လို့ဒေါက်တင်ရှင်ကထင်မြင်ပါတယ
်။ရာသီဥကအဲဒီပြတ်သွလတဲ့နှက်တဲ့မြေကြီးတို့ပဲတို့ကမူတည်တယ်လေ။ပြတ်သွလကြအေးတက်များတော့မြေကြီးတွေပိုင်းနှက်တာတွေပါလေအေးတက်ဝင်တယ်လေ။အေးရဝင်တော့တဲတိုင်းညားတယ်လေအိုးလုတ်တဲ့ခါတဲအကန်ညားတဲ့ခါကျတော့အေးအိုးကအေးပုံများတယ်အဲ့ဒါကြောင့်မို့ရာသူလိုက်တဲ့အိုးကတံပိုးရှိတာညမဲကြီးတာအဲ့ဒါပါပဲဒီပြင်းကြီးကတော့ပိုးမထူးပါဘူး
ဒါကြောင့်လေစကိုင်းအိုးကိုမြို့နယ်ဒေသအသီးသီးမှာစက်ညက်တက်ကြပြီးတကူတကဝယ်ယူမှုရရှိတယ်လို့အိုးရောင်းဝယ်ချသူတွေကပြောပါတယ်။အိုးအမျိုးမျိုးရှောင်းဝယ်လုပ်ငန်းလုပ်ကိုင်နေတဲ့စကိုင်းမျိုးပေါ်ကမမှုမှုဆန်ကတော့စကိုင်းအိုးဟာတခြားအိုးတွေထက်ပိုပြီးအယောင်တက်တယ်လို့ပြောပါတယ်။အဓိကရောင်းရသုံးကတော့မောင်လေးကမအားတို့စကိုင်းအိုးကတော့အယောင်ရဆုံးပေါ့နော်။ဟုတ်ကဲ့။ဆက်ပါကြောင့်စကိုင
ကျွန်တော်တို့ဒီအဲ့လိုလေးပဲပေးပါဆိုပြီးမေးဝေကြတာပါအခုနောက်ပိုင်းရေခဲတစ်တာတွေနဲ့ရေအေးပေးဆက်တွေမြန်မာလူထုအတိုင်းဝန်ကြားပေါ်ပေါ်မြန်မြန်ပေါ်ထွက်လာနေပေမဲ့လို့စကိုင်းဒေသကထွက်တဲ့စကိုင်းဦးကိုအခုရက်ထိနေအိမ်တွေမှာအသုံးပြုနေကြဆဲဖြစ်ပါတယ် ဒါပေမဲ့လို့ရန်ကုန်မြို့အပါဝင်မြို့ကြီးပြည်ကြီးတချို့မှာတော့ဒီအိုးတွေကိုအသုံးပြုမှုတိတ်မရှိတော့ပါဘူး။နေမြို့တွေကျွာတွေမှာတော့လူကြီးလူငယ်အများစုကနေပူပူမှာမြေအိုးလေးတွေကရေအေးအေးလေးကိုတောက်လိုက်ရမှစိတ်ချနေတော့တယ်လို့ဆိုကြပါတယ်။ဒါကြောင့်လဲစကိုင်းအိုးကိုဒီနေ့ဒီချိန်ထိပေါ်ပေါ်တည်တည်ရောင်းချနေရသေးတယ်လို့မမှုမှုဆန်ကဖွင့်ဟပါတယ်။
ဒီတဲမောင်လေးပိုတောင်းဆက်လာသေးတယ်ဘာလို့လုံးဆိုကြတော့ရေခဲတက်တာတွေကလူကြီးနဲ့မတည့်ဘူးပေါ့နော်ရေကရေခဲပူတွေကရေတွေလူတွေကမကြိုက်ဘဲနဲ့ဒီမှာရေအိုးတွေကရေလေးကပဲတဘာဝအေးအေးလေးကိုကြိုက်တယ်ဆိုပြီးတော့ကြတော့ဒီအိုးလေးတွေပဲလာဝဲကြတာမောင်လေးရှင်းမြမမင်းများအဆက်ဆက်လက်ထက်ကလေးကအိုးလုံငန်းလုပ်ကင်လာတဲ့ရက်ဖြစ်တာကြောင့်ကိုပူလို့နာမည်တွင်တဲ့ဒီအရမှာတခိတခါကရွာလုံးချွ
ကျွန်တော်တို့ဆိုရင်ဘူးလို့ဒေတာခဏိကရှင်းဖွင့်ကြပါရယ်ဒါဖြင့်ကုန်ကျန်ရှာပတ်မှုတန်ကိုလည်းရှင်းဆိုင်နေရပြီလို့ဆိုကြပါရယ်အခုဆိုရင်အန်တီတို့ဟိုတုန်းကဆိုလို့ရှင်ရှင်းဆိုင်ခွန်ရှင်းဆိုင်ရှင်းတုန်းကဆိုလို့ရှင်အန်တီတို့ဒီအိုးဖို့အရှိပဲတန်လန်းလေးကြော်လိုက်ကြနဲ့မြေရရတယ်အခုအန်တီတို့မှာဟိုးမင်းကုန်းဘက်မှာအန်တီတို့မှာမြေဦးနော်မြေရှင်ရတက်တက်ရောင်းနဲ့လူရှိတာ
အခုတောင်မှဒါအမားတို့အရွယ်တန်းဆိုရင်အမေတန်းနေခေါ်ပြီလေအဲ့အမေတန်းနေပဲလောက်ကြတော့တာသမီးတွေကလုံးဝမလုပ်တော့ဘူးလက်ကူကိုမလုပ်တော့ဘဲနဲ့အမားတို့ဒေသမှာရက်ကန်းရှိတယ်အဲ့ဒီပြင်မှာကြာတော့လေအမားတို့နဲ့နေကြရရက်ွက်တွေမှာခောက်ဆက်ဆက်ယုံတို့ဘာလို့ရှိတော့ကြတော့အဲ့ဒီဒီမှာလိုက်ပြီးလောက်ကြတာအဲ့ကြတော့အမေတရားပဲဒီတနိုင်တစ်ပိုင်းမှာလုပ်နေတော့ကြတော့အိုးထွက်ကခါတိုင်းမှာဆိုလို့ရှိရင်တနည်းပို့ထားပါတော့မောင်လေးကတအိမ်မှာ1000လောက်ခွက်တယ်ဆိုတော့အခု5000လောက်ခွက်ထွက်တော့တာ
ရာသီဥတုအပေါ်မူတည်ပြီးတော့အိုးလုပ်ငန်းလုပ်ကင်ကြသလိုအခုနောက်ပိုင်းကုန်ကျန်းရှာပမှုတန်တဲ့အိုးလုပ်ငန်းလုပ်ကင်သူတွေလည်းနေပါလာတဲ့အတွက်ကြောင့်မလို့နောက်တစ်ချိန်မှာဒီလက်မှုပညာလုပ်ငန်းပြည့်ပြောက်သွားမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိနေပါတယ်ကျွန်တော်ထားပါခင်ဗျာ
ကုထောင်းတင်ဆက်ထားတဲ့မြန်မာတခွင်စီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေဗုဒ္ဓနေ့ညပိုင်းစီစဉ်ကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်ရှင်ခုထာမှာတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုပေါအောင်လုံးကကြီးညာပေးပါမယ်ရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့2005ခုနှစ်တုန်းကခွန်ဆောင်ရဲ့မှတ်တမ်းတွေကစာမျက်နှာနဲ့မျက်နှာကိုမမျှော်လင့်မဲ့အီးမေးလ်ကလက်ခံရရှိခဲ့တယ်လို့ဆိုတဲ့ခွန်ဆောင်ရဲ့ကြမ်းကျင်သူပူလစ်ဇာဆုရှင်တရင်သမားဒေးဗစ်ကင်ဂျူစတင်ကိုသမ္မတကဗိုလ်ထုနေဆောင်ရွက်မယ်တစ်တွာလူမှုကွန်ရက်ကနေဝေဖန်ထုတ်နယ်လိုက်ပါတယ်သမ္မတအင်ပြိုကတော့အင်္ဂါနေ့နောက်မှညဉ့်ညာရက်ထုတ်ပြန်ခဲ့ပြီးသမ္မတထရမ်မှာ2005ခုနှစ်မှာဒေါ်လာတန်150ကျော်ဝင်ငွေရခဲ့ပြီး38တန်းကိုဝင်ငွေကုန်ဖြစ်ပေးဆောင်တဲ့အကြောင်းနဲ့ခွန်ဆောင်သားရဲ့တည်ဝင်မှတ်တမ်းတစ်ခုကိုဖော်ပြခဲ့ရုပ်မြင်သံကြားဌာနရဲ့လုပ်ရာဥပဒေနဲ့မညီဘူးလို့လည်းပြစ်တင်ပြောဆိုလိုက်ပါတယ်လေသာလံဝင်ကြီးကျောင်းနဲ့ရွှေပြောင်းဝင်ရမှုတွေနဲ့အစ္စလာမ်တွေကိုဆန့်ကျင်တဲ့ရှေ့နေသူဖြစ်တဲ့ဟီရတ်ဖီယာတို့တို့တီတီဦးဆောင်တဲ့နိုင်ငံရေးပါတီတစ်ခုအဓိကအားပြန်နေကြတဲ့ဒီနေ့လွှတ်တော်ယူကောက်ပွဲအတွက်လေသာလံလူလူကလက်ပေးနေကြပါပြီယူကောက်ပွဲမှာတန်ရင်လူလူစစ်တမ်းတွေအများကတော့ဝင်ကြီးချုပ်ကလူလူထောက်ခံမှုရနေတာကိုတွေ့ရပါတယ်စီးရီးယားနိုင်ငံဒမက်စကတ်မြို့တော်မှာတေခံဘုံခွက်တက်ခတ်မှုတစ်ခုတီးခြားစီဖြစ်ပွားခဲ့ကြောင်းနိုင်ငံမှာရုံးမြင့်တန်ကြီးကကြီးညာပါတယ်ပထမတက်ခတ်မှုဖြစ်ခဲ့တဲ့တရားရုံးအဆောက်အဦတွင်မှာတော့လူ25ဦးထက်မနည်းသေဆုံးကြောင်းလည်းတရားစိုးရပိုင်တရင်ကဖော်ပြခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးတာလာဆန်သုံးရချာအရှက်ခီးစဉ်ဖြစ်ဒီနေ့စတင်လိုက်ပါပြီဂျပန်နိုင်ငံကိုအရင်ဆုံးရောက်ရှိသွားမယ်ဝန်ကြီးတိုင်လာဆန်ဟာဆိုရင်မဟာမိတ်ပူးပေါင်းဆောင်ရွက်မှုတွေပုံမှန်ခိုင်မာအောင်လုပ်ဆောင်မှုမြက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးချီဆိုင်ရာချင်းချောက်မှုတွေကိုတုံ့ပြန်ခိုင်တွင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးသွားမယ်လို့လည်းမျှော်လင့်ရပါတယ်။ကြာသပတေးနေ့မှာတော့ဂျပန်ဝန်ကြီးချုပ်နဲ့လည်းတွေ့ဆုံအောင်ပါ
။တရင်ချင်းချုပ်ကိုကိုအောင်လည်းဦးကကြီးညာပေးခဲ့တာပါ။ဒီများတဲ့အစီအစဉ်ထုတ်လို့ရမှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဂျူဗင်စကီဖြစ်ပါတယ်။ကျွန်မအီတန်ဆိုပါရှင်။ View American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက် 6:00 နာရီ9:00 အထိ 9.2m 20 48 50 ပြင်လိုင်းလိုင်းမီတာ 190 ဒုက္ခနေလဲတိုက်ထုတ်လွှင့်ပေးသွားအောင်ပါ view ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.